Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ25ရက်ပို့ထူနေ့ညဖက်9:00ရနေ10:00တိစီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနန်းလာဝါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဖက်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။ရုရှားတိုက်လေရင်ကိုတူရကီကပစ်ချတာဟာကြိုတင်စီစဉ်ထားတဲ့လုပ်ရည်ဖြစ်ပုံရတယ်လို့ရုရှားနိုင်ငံသားကြီးဝန်ကြီးကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့အားလက်ရဲ့ခီးသွွားကာလအတွင်းလုံခြုံရေးကိုအထူးသတိထားနေပါတယ်။အိန္ဒိယထိန်းချုပ်တဲ့ကက်ရှမီးယားဒေသကစစ်စခန်းတစ်ခုတိုက်ခိုက်ခံရပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံရဲ့အစိုးရအပြောင်းလဲတွေဖြစ်မဲ့အလားလာရရှိနေတဲ့အချိန်မှာပဲထိုင်းနယ်ဇက်ကဒုက္ခသည်တွေနှစ်ရပ်ပြန်မှုအခြေအနေတွေဘလို့ရှိနေပါသလဲ။
ကျမတို့ကတော့ပြည်တဲ့အထိတော့ကျမတို့တကယ်လို့အစုလိုက်ပြထားမယ်ဆိုတော့ကျမတို့မနေပါဘူး။ဒါဖြစ်လဲဆိုတော့ကျမတို့အခုလက်ရှိကြုံတွေ့နေရတ
ဲ့အောင်ပြန်ဒုက္ခတဲ့စခန်းကကိုစားဆွေးနွေးတင်ပြခဲ့တဲ့ဆရာမနော်ဘော်ညောကပြောသွားတာပါ။ပြည်စုံကတော့မကြခင်ကြားရဖို့ရှိပါတယ်။ဒီနောက်မှာတော့ဖကန်သေးတာအမြင့်စားပြလို့လူရချီတေဆုံးခဲ့ရတဲ့နောက်ဆုံးအခြေအနေ SSPP SSA ရှမ်းလက်နက်ကိုင်တပ်နဲ့မြန်မာအစိုးရရဲ့ဆွေးနွေးပွဲမှာဘလို့သဘောတူညီချက်တွေရလိုက်တယ်လဲဆိုတဲ့သတင်းနဲ့အတူနိုင်ငံတကာသတင်းဆောင်မသဘောကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့ဦးကျော်စန္ဒာရဲ့မြန်မာအရေးတုံသက်ချက်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးဖို့ရှိပါတယ်။ခုရင်ဆုံးတော့ပို့ထူနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုချီချောသိန်းနဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်
။ရုရှားတိုက်လေရင်ကိုတူရကီကပစ်ချလိုက်တာဟာကြိုတင်စီစဉ်ထားတဲ့ရန်စားမှုတစ်ခုဖြစ်ပုံရပြီးရုရှားအနေနဲ့ကတော့တူရကီနဲ့စစ်ဖြစ်မှာမဟုတ်ဘူးလို့ရုရှားနိုင်ငံသားဝန်ကြီးဆာဂီလက်ဗရော့ဖ်ကဒီကနေ့ပြောပါတယ်။ဒီဖြစ်ရဲ့ကြောင့်တူရကီနဲ့ဆက်ဆံရေးကိုရုရှားအနေနဲ့ပြန်စဉ်းစားဖို့ဖြစ်လာတယ်လို့လက်ဗရော့ဖ်ကပြောပါတယ်။ဒီကနေ့တူရကီနိုင်ငံကိုသွားဖို့စီစဉ်ထားတာကိုသူကပယ်ဖျက်လိုက်ပေမဲ့တူရကီနိုင်ငံသားဝန်ကြီးနဲ့ဆက်သွယ်ပြောဆိုပြီးလာမယ့်ရက်တွေအတွင်းတွေ့ကြဖို့သဘောတူထားကြပါတယ်။တူရကီအနေနဲ့မိတ်ဆွေအိနီချင်းရုရှားနိုင်ငံနဲ့ဆက်ဆံရေးအဆင်ပြေပြေဖြစ်ဖို့အဆင်မပြေဖြစ်ဖို့ရည်ရွယ်ချက်မရှိပါဘူးလို့တူရကီနိုင်ငံသားဝန်ကြီးအာမက်ဒါဗူတိုဂလူကလွှတ်တော်အမတ်တွေကိုပြောပါတယ်။တူရကီတိုက်လေယာဉ်တွေကရုရှားတိုက်လေယာဉ်ကိုပစ်ချလိုက်တာဟာကိုယ်နိုင်ငံရဲ့လုံခြုံရေးကိုကာကွယ်တာသက်သက်ပဲဖြစ်ပြီးရုရှားနဲ့ပဋိပက္ခတိုးဖြစ်လာမှာကိုမလိုလားဘူးလို့တူရကီသမ္မတရီချစ်ထိုင်အာဒိုဝန်ကလည်းဒီကနေ့ပဲပြောပါတယ်။ရုရှားတိုက်လေယာဉ်ဟာဆီးရီးယားနိုင်ငံထဲမှာပြတ်ကျသွားတာဖြစ်ပေမဲ့အင်ကာနီမှာလေယာဉ်ကိုပစ်ချချိန်တုန်းကတူရကီလေပိုင်းနယ်ထက်မှာရှိနေလို့ပဲဖြစ်တယ်လို့အစ္စတန်ဘူမြို့တော်မှာကျင်းပတဲ့အခမ်းအနားတစ်ခုမှာသမ္မတအာဒိုဝန်ကပြောပါတယ်။လေယာဉ်ဟာနေဆက်ကို2ကီလိုမီတာအထိကျော်ပြီး18စက္ကန့်လောက်ကြာအောင်ဝင်လာခဲ့တာကြောင့်တူရကီတပ်ဖွဲ့တွေက10ချိန်သတိပေးခဲ့ပေမဲ့လစ်လျူရှုခဲ့တယ်လို့တခြားတူရကီတာဝန်ရှိသူတွေကပြောပါတယ်။ရုရှားတို့ကတော့လေယာဉ်ဟာဆီးရီးယားလေပိုင်းနယ်ထက်ကနေလုံးဝထွက်မသွားဘူးလို့အခိုင်အမာပြောနေပါတယ်
။တူနီရှားနိုင်ငံတူနစ်မြို့တော်မှာအင်္ဂါနေ့ကဖောက်ခွဲမှုတစ်ခုကြောင့်လူ12ယောက်ထပ်မံတည်ဆုံးပြီးတဲ့နောက်သမ္မတ SFC ကဒီကနေ့အရေးပေါ်အစည်းအဝေးတစ်ရက်ကျင်းပနေပါတယ်။တူနစ်မြို့လေကောင်ကတစ်ပင်နေတန်းစီစိုက်ထားတဲ့လမ်းတစ်ခုမှာသမ္မတအဆောင်တပ်ဖွဲ့ဝင်တွေပါလာတဲ့ဘတ်စကားတစ်စီးဖောက်ခွဲခံခဲ့ရတာပါ။ဖောက်ခွဲမှုဟာတိုက်ခိုက်ခံရတာဖြစ်ပြီးတော့ဘုံတစ်လုံးကြောင့်လားဒါမှမဟုတ်ဘတ်စကားကိုဖောက်ခွဲပစ္စည်းနဲ့ပစ်တာကြောင့်လားဆိုတာချက်ချင်းမရှင်းသေးဘူးလို့လုံခြုံရေးနဲ့သမ္မတရုံးသတင်းရင်းမြစ်တွေကပြောပါတယ်။နိုင်ငံမှာရက်30ကြာအရေးပေါ်အခြေအနေတစ်ရက်သမ္မတ SFC ကကြေညာထားပြီးတူနစ်မြို့တော်မှာညမထွက်အမိန်ထုတ်ပြန်ထားပါတယ်။တူနီရှားနိုင်ငံဟာအကြမ်းဖက်ဝါဒနဲ့ဆစ်ဖြစ်နေတယ်လို့အင်္ဂါနေ့ညရုပ်မြင်သံကြားမိန့်ခွန်းထဲမှာသမ္မတ SFC ကပြောသွားပါတယ်။ကြာသေးခင်သတင်းပတ်တွေအတွင်းတိုက်ခိုက်မှုအများပြားလုပ်ခဲ့တဲ့အစွန်းရောက်ဝါဒီတွေကိုတိုက်ခိုက်တာမှာနိုင်ငံတကာပူးပေါင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းသွားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတို့ကတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချပြီးတူနီရှားကိုကူညီပံ့ပိုးသွားမယ်လို့ပြောပါတယ်။လွန်ခဲ့တဲ့10ရက်ကစလို့မြို့တော်မှာလုံခြုံရေးအစ်င့်မြင့်တင်ထားပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်အရေးအတွက်ကိုပုံမှန်ထက်တုံ့ပြန်ချထားခြင်းမှာပဲအခုလိုဖောက်ခွဲတိုက်ခိုက်မှုဖြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ပြည်ထောင်နိုင်ငံပါတီမြို့တော်မှာအကြမ်းဖက်တိုက်ခိုက်ခံရတာသတင်းတစ်ပတ်ကြာပြီးတဲ့အခုအချိန်ဟာအမေရိကန်ပြည်ထောင်စုမှာအားလိုက်ရကာလဖြစ်ပြီးအမေရိကန်နိုင်ငံသားတန်ပေါင်းများစွာခီးသွွားကြတဲ့အချိန်ဖြစ်ပါတယ်။ကျေးဇူးတော်နေမတိုင်ခင်တရက်ဖြစ်တဲ့ဒီကနေ့ဟာအမေရိကန်ပြည်ထောင်စုမှာလူအများပြားခီးထွက်ကြတဲ့နေ့တွေကတရက်ပါ။အကြမ်းဖက်တိုက်ခိုက်မှုဆိုင်ရာတတ်တတ်မတ်မတ်နဲ့ယုံကြည်ရလောက်တဲ့ချင်းချောက်မှုမျိုးမရှိဘူးလို့ FBI ကပြောနေချိန်မှာပဲဒေသဆိုင်ရာနဲ့ Federal လူမျိုးရေးတာဝန်ရှိသူတွေကတော့အထူးသတိထားနေကြပါတယ်။တောက်ကြနေရဆိုရင်လည်း Christmas အချိန်ဈေးဝယ်ရသည့်အစဖြစ်တာကြောင့်ကုန်တယ်ကြီးတွေနဲ့ဈေးဆိုင်တွေမှာအလိုမင်းစီကားတဲ့နေပါ normal 73ရင်းနေတဲ့ခံမှုကြောင့်လုံလုံရေးအထူးသတိထားနေတဲ့ပြည်ထောင်နိုင်ငံမှာတော့ကျင်းပမဲ့ကမ္ဘာလုံးဆိုင်ရာယာတိဥတုပြောင်းလဲမှုညီလာခံအတွက်ရဲနဲ့စစ်သားအစီအတွေ့တွေ့မြင်ချထားမယ်လို့ဒီကနေ့မှပဲကြေညာပါတယ်။ပါရီမြို့တော်ကိုအကြမ်းဖက်တိုက်ခိုက်မှုမှာလူပေါင်း130သေဆုံးခဲ့တာပါ။ယာတိဥတုပြောင်းလဲမှုဆိုင်ရာညီလာခံကလာမယ့်တနင်္လာနေ့မှာစတင်မှာဖြစ်ပြီးအစည်းအဝေးတက်ဖို့သွားကြမယ်ကမ္ဘာခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဘရက်ကိုဘားမှလည်းပါဝင်ပါတယ်။ဘယ်ဂျီယံနိုင်ငံ Brussels မြို့တော်မှာလည်းအနည်းဆုံးတနင်္လာနေ့အထိလုံခြုံရေးသတိပေးချက်ကိုအမြင့်ဆုံးအဆင့်ထိတိုးထားဆဲပါ။ပါရီတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတနင်္လာရှိသူအများပြားကိုတာဝန်ရှိသူတွေကဆက်ရှာနေပါတယ်
တာလီဘန်နေတစားကံဖြစ်ဖန်ထားတဲ့စစ်သား16အောင်နဲ့နိုင်ငံသား2ယောက်ကိုကယ်တင်ရေးအာဖဂန်နစ္စတန်မြောက်ပိုင်းမှာစစ်စင်ရေးတစ်ခုလုပ်နေတယ်လို့အာဖဂန်အာဏာပိုင်တွေကဒီကနေ့ပြောပါတယ်။အဲ့ဒီလူတွေစီးသွားတဲ့ရဟတ်ယင်ဟာစစ်သွေးကြော်တွေထိန်းချုပ်ထားတဲ့ဒေသမှာဆက်ချုပ်ရင်းလို့ဆင်းလိုက်ရပြီးတဲ့နောက်တာလီဘန်တွေကဖန်ထားတာပါ။ပြည်ပပုဂ္ဂလိကကုမ္ပဏီတစ်ခုကပိုင်တဲ့ MI-19 ရဟတ်ယင်ဟာမြောက်ပိုင်းမိုင်ဇာအီရှရစ်မြို့ကနေဖာရက်ပြည်နယ်ကိုသွားနေတာလို့အာဖဂန်ကာကွယ်ဝန်ကြီးဌာနပြောခွင့်ရဒေါ်လက်ဝါဇီရီက VOA ကိုပြောပါတယ်။စစ်ချုပ်ရင်းပြီးပြဿနာတက်တာကြောင့်ပတ်စတွန်ကော့ခရိုင်မှာပိုင်လော့ကအရေးပေါ်ဆင်းသက်လိုက်ရတာဖြစ်တယ်လို့ပြောပါတယ်။တာလီဘန်လက်နက်ကိုင်တွေကရဟတ်ယင်ကိုဝိုင်းလိုက်တာကြောင့်တနက်ပစ်ခတ်မှုဖြစ်ပြီးတော့အာဖဂန်စစ်သား2ယောက်နဲ့ရဟတ်ယင်မောင်းအဖွဲ့ဝင်တဦးသေဆုံးပြီးတဲ့နောက်စစ်သွေးကြွတွေကရဟတ်ယင်ပေါ်မှာလူ18ယောက်ကိုဖမ်းသွားတာပါ။ရဟတ်ယင်ကိုသူတို့ပစ်ချလိုက်တာလို့တာလီဘန်ပြောခွင့်ရကထုတ်ပြန်ချက်တစ်ခုမှဆိုပါတယ်။ရဟတ်ယင်ပေါ်ပါလူ9ဦးသေဆုံးပြီးမိလောင်နေတဲ့ရဟတ်ယင်တွေကထွက်ဖို့ကြိုးစားတဲ့ကြံတဲ့လူ15ယောက်ကိုဖမ်းလိုက်တယ်လို့တာလီဘန်ပြောခွင့်ရကပြောပါတယ်။တစားကန်တွေကိုစစ်ဆေးဖို့အတွက်ဘေးကင်းလုံခြုံတဲ့တနေရာကိုခေါ်သွားတယ်လို့အမာဒီကပြောပါတယ်။နောက်ထပ်အသေးစိတ်တွေကိုသူကမပြောသလိုဖမ်းထားတဲ့သူတွေမှာနိုင်ငံသားတွေပါသလားဆိုတာကိုလည်းမပြောထားပါဘူးခင်ဗျာ။
အမေရိကန်အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝေကနေဗုဒ္ဓဉာဘက်နိုင်ငံတကာသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အိန္ဒိယထိန်းချုပ်တဲ့ကက်ရှမီးယားဒေသကတပ်စခန်းတစ်ခုကိုလက်နက်ကင်အများပြားဒီကနေ့ဝင်တိုက်တာမှာလက်နက်ကင်3ဦးနဲ့နောက်ထပ်လူတစ်ယောက်ထဲမှနေတည်ဆုံသွားတယ်လို့အိန္ဒိယစစ်တပ်နဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနဲ့ပါကစ္စတန်ပိုင်းတဲ့ဂျာကလက်နက်အပြည့်စုံနဲ့စောင့်ကြပ်နေတဲ့နေဆန်နာမှာလက်နက်ကင်တွေကတနတ်တွေလက်ပစ်ဗုံးတွေတုံးပြီးတိုက်ခတ်ကြတာလို့တာဝန်ရှိသူတွေကပြောပါတယ်။ပထမတိုက်ခိုက်မှုပြီးတဲ့နောက်ဖြစ်တဲ့6နာရီကြာတိုက်ပွဲမှာလက်နက်ကင်3ဦးနဲ့အရသာ2ဦးတေဆုံတယ်လို့အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။အိန္ဒိယစစ်သားတယောက်ဒဏ်ရာရတယ်လို့လည်းဆိုပါတယ်။ကက်ရှမီးယားဒေသဟာလွတ်လပ်ရေးဒါမှမဟုတ်ပါကစ္စတန်နဲ့ပေါင်းစည်ရေးတောင်းဆိုတိုက်ပွဲဝင်နေတဲ့သဘုံအဖွဲ့အများပြားရှိတဲ့ဒေသဖြစ်ပြီးအဲ့ဒီမှာချထားတဲ့အိန္ဒိယတပ်ဖွဲ့တွေကိုတိုက်ခိုက်နေတာပါ။ဗြိတိသျှလက်အောက်ကနေနှစ်နိုင်ငံလွတ်လပ်ရေးရချင်းကလေးကကက်ရှမီးယားဒေသပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအိန္ဒိယနဲ့ပါကစ္စတန်အကြားအငင်းပွားနေတာ290လောက်ရှိနေပါပြီ။နှစ်နိုင်ငံစလုံးကကက်ရှမီးယားဒေသကိုအပြည့်အဝပိုင်ဆိုင်တယ်လို့ပြောထားပေမဲ့ဒပိုင်းစီကိုပဲအုပ်ချုပ်ထားနေတာပါ။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိနီးချင်းနှစ်နိုင်ငံအကြားစစ်ပွဲ3ကြိမ်ဖြစ်မှုတာမှာနှစ်ကြိမ်ကကက်ရှမီးယားဒေသနဲ့ပတ်သက်ပြီးစစ်ဖြစ်တာပါ။ပါကစ္စတန်နိုင်ငံဟာသူ့မြေပေါ်မှာအကြမ်းဖက်သမားတွေကိုလူရှာခွင့်ပြုထားပြီးအကြမ်းဖက်ဝါဒကိုအားပေးအမြောက်လုပ်နေတယ်လို့အိန္ဒိယဘက်ကပြောပါတယ်။
တရုတ်နိုင်ငံပြည်မနဲ့ဟောင်ကောင်ကျွန်းကိုချိတ်ဆက်ပေးမဲ့အမြန်ယထားလိုင်းတက်ကဟောင်ကောင်ဘူရာယုံမှာပြည်မကရဲတပ်ဖွဲ့ဝင်တွေကိုနေရာချထားဖို့တရုတ်အစိုးရကစီစဉ်နေတာကြောင့်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ကောက်လွန်းနဲ့ဂွမ်ဂျိုးကြားပြည့်စုံမဲ့ယထားလိုင်းရဲ့အနောက်ကောက်လွန်းဘူရာကို2018မတိုင်ခင်ဖွင့်လှစ်သွားမှာမဟုတ်ပေမဲ့လည်းတရုတ်ရဲတပ်ဖွဲ့ဝင်တွေကိုဘူရာမှာတာဝန်ထမ်းဆောင်ဖို့ခွင့်ပြုသွားမှာဖြစ်တယ်လို့ဟောင်ကောင်တာဝန်ရှိသူတွေကအခုသတင်းမှတ်မှာအတည်ပြုပြောကြားခဲ့ပါတယ်။တရားရေးဝန်ကြီးRimsky Yuan ကခွင့်ပေးလိုက်တဲ့အတွက်အဲ့ဒီဘူရာယုံမှာဘယ်ဥပဒေကိုအသုံးပြုသွားမှာလဲဆိုတာမေးခွန်းထုတ်စရာတွေဖြစ်လာတဲ့အပြင်အဲ့လိုလှုပ်လိုက်တဲ့အတွက်တရုတ်စိုးရနဲ့ဟောင်ကောင်ကြားဆက်ဆံရေးမှာအချင်းတော်ကြားကလေးကရှိလာခဲ့တဲ့တနိုင်ငံထဲမှာစနစ်နှစ်ခုကျင့်သုံးတဲ့မူဝါဒကိုလည်းချိုးဖောက်ရမရောက်ဘူးလားလို့ဝေဖန်သူတွေကပြောပါတယ်။ချက်ချင်းဆိုသလိုပဲဒီအစည်းအဝေးပေါ်မှာအပြင်းထန်ကန့်ကွက်တာတွေဖြစ်ပေါ်လာပြီးတော့ဟောင်ကောင်ရဲ့ဥပဒေပြုကောင်စီအဖွဲ့ဝင်တွေကတော့တပိတ်မောက်မယ်လို့ပြောလိုက်ပါတယ်။ပြဿနာကတရုတ်အာဏာပိုင်တွေကိုလှုပ်ခွင့်ပြုလိုက်မယ်ဆိုရင်ဒါဟာနိုင်ငံရေးပြဿနာဖြစ်သလိုဖွဲ့စည်းပုံအခြေခံဥပဒေအရလည်းပြဿနာဖြစ်လာမှာဖြစ်တယ်လို့ဟောင်ကောင်လွှတ်တော်အမတ်တဦးကပြောပါတယ်ခင်ဗျာ
။ပုံရံမင်းကြီးဖရန်စစ်ဟာအာဖရိကဒေသပထမဆုံးတရားဝင်ခီးစဉ်တစ်ခုကိုဒီကနေ့စတင်လိုက်ပြီးကင်ညာ၊ယူဂန်ဒါနဲ့ဗဟုအာဖရိကသမ္မတနိုင်ငံတွေကိုသွားဖို့စီစဉ်ထားပါတယ်။ကင်ညာနိုင်ငံနာရူဘီမြို့တော်ကိုဒီကနေ့ရောက်သွားပြီးတဲ့နောက်သမ္မတအူဟူရူကန်ညာတာနဲ့တန်တမန်တွေကိုနိုင်ငံတော်ဧကရာမှာတွေ့ဆုံပါတယ်။ဂျာတာပရီနေမှာတော့နာရူဘီမြို့တော်ကဗာတီကန်နန်းတော်ရဲ့တန်ရုံမှာဘာသာပေါင်းစုံဆုတောင်းပွဲလုပ်ဖို့စီစဉ်ထားပါတယ်။အဲဒီနေ့ညနေပိုင်းမှာပဲနာရူဘီတက္ကသိုလ်မှာဝုပြုပွဲတစ်ခုကျင်းပမှာပါ။တောက်ကြနေမှာတော့နာရူဘီမြို့တော်ကန်ဂီမီစင်ရသားရောက်ကလူတွေကိုသွားတွေ့ပြီးကာဆာရာနီအားကစားရုံမှာလူငယ်တွေနဲ့တွေ့ဆုံမှုရှိပါတယ်။နောက်ပိုင်းခီးတောက်တွေထဲမှာယူဂန်ဒါနိုင်ငံကခရစ်ယာန်အာဇာနီတွေရဲ့ဘုရားကျောင်းကိုသွားရောက်မှာဖြစ်တယ်လို့ဗဟုအာဖရိကသမ္မတနိုင်ငံကပလီကျောင်းတစ်ခုနဲ့ဒုက္ခသည်စခန်းတစ်ခုကိုလည်းသွားရောက်ပါမယ်။အခုခီးစဉ်တွင်ယာဒီဂရုပြောင်းလဲမှုရဲ့တယောက်ချက်တွေနိုင်ပါသူတွေမှာယာဒီဂရုပုံသဏ္ဍာန်ပြောင်းလဲတွေကြောင့်ကြီးကြီးမားမားတယောက်မှုဖြစ်ရတာတွေကိုပုတ်ရဟမင်းကမိမောင်းထူပြောဆိုမယ်လို့ခန့်မှန်းထားပါတယ်။ဒါအပြင်ဘာသာကွဲအုပ်စုတွေတွင်ပဋိပက္ခဖြစ်တာတွေကိုလည်းဒီခီးစဉ်တွင်ပုတ်ရဟမင်းကဆွေးနွေးပြောဆိုမယ်လို့ခန့်မှန်းထားပါတယ်။
အစ္စရေးနဲ့ပါလက်စတိုင်းကြားကြမ်းဖက်တိုက်ခိုက်မှုတွေဆက်ဖြစ်နေတာဟာထိန်းချုပ်မရနိုင်တော့တဲ့အခြေအနေရောက်သွားနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကသတိပေးလိုက်ပါတယ်။အဲ့ဒီဒေသကိုသွားပြီးနှစ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်မှာကယ်ရီကအဲ့လိုပြောလိုက်တာပါ။တင်မောက်မှုကိုရှင်းချဖို့နဲ့နိုင်ငံရှင်တွဲနေထိုင်ရေးအဖြစ်ပေါ်စစ်မှန်တဲ့တန်ဋိဌာန်ကိုတက်တည်ပြဖို့အစ္စရေးနဲ့ပါလက်စတိုင်းတို့ကိုအမေရိကန်ပြည်ထောင်စုကအားပေးတိုက်တွန်းထားတယ်လို့မစ္စတာကယ်ရီကဒီနေ့ဘော့စတန်ကိုပြန်သွားပြီးတဲ့နောက်ပြောပါတယ်။စက်တင်ဘာလကလေးကဆိုရင်ပါလက်စတိုင်းတွေကဒါနဲ့ထိုးတာတနက်နဲ့ပြစ်တာကားနဲ့ဝင်တိုက်တာစတဲ့လုပ်ရက်တွေကြောင့်အစ္စရေး16ရောက်ထပ်မင်းနဲ့အမေရိကန်ကျောင်းသားတအုပ်တွေဆုံးထားပြီးပါပြီ။ပါလက်စတိုင်းလူမျိုး89ယောက်ထပ်မံတေဆုံးထားပြီးအများအပြားကတိုက်ခိုက်တဲ့အချိန်မှာတေဆုံးတာဖြစ်ပြီးတော့ကျန်တဲ့လူတွေကတော့အစ္စရေးတပ်ဖွဲ့တွေနဲ့အတီးကယုံဖြစ်တာတွေမှာတေဆုံးတာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ပုတ်ထုံးနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါရှင်ခုတော့နိုင်ငံတကာသတင်းတပုတ်အရင်ဆုံးတင်ပြပါမယ်ဆီးရီးယားရဲ့နယ်ခြားမှာရုရှားတိုက်လေရင်ကိုတူရကီဘက်ကပစ်ချခဲ့တာကြောင့်ပြင်းထန်တဲ့အကျိုးဆက်တွေရင်ဆိုင်ရလိမ့်မယ်ဆိုပြီးရုရှားဘက်ကပြောဆိုနေပါတယ်ဒီပစ်ချမှုကြောင့်အနည်းဆုံးလျှင်မိုးတယောက်သေဆုံးခဲ့ပါတယ်ပစ်ချခံခဲ့ရတဲ့နေရာကိုကယ်ဆယ်ရေးထပ်လွတ်တဲ့ရဟတ်ယာဉ်ကိုလည်းထပ်ပြီးတော့ပစ်ချခံခဲ့ရတယ်လို့ရုရှားအာဏာပိုင်တွေကပြောပါတယ် VOA သတင်းထောက်ဒန်နီရှရက်သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြထားပါတယ်ရှင်
ဆီးရီးယားနယ်ခြားမှာရုရှားစစ်တပ်တိုက်လေယာဉ်ကိုတူရကီဘက်ကပစ်ချခဲ့တာကြောင့်ရုရှားဘက်ကလက်တုံပြန်နိုင်ခြင်းအပေါ်စိုးရိမ်မှုတွေထိုးလာနေပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတောင်ကျန်းသူတွေနဲ့ဘောင်းပါတွေရဲ့နောက်ကျောဓာတ်နဲ့ထိုးတာကိုကျွန်တော်တို့ခံခဲ့ရတာဆိုပြီးပြင်းပြင်းထန်ထန်ပြောသွားခဲ့တာပါ။ရုရှားသမ္မတဒီလိုပြောပေမဲ့တူရကီဘက်ကတော့ရုရှားတိုက်လေယာဉ်ဟာသူ့လေကြောင်းပိုင်တဲ့ထဲကိုဝင်လာခဲ့ပြီးသူဘက်ကဆယ်ချိန်သတိပေးခဲ့ပေမဲ့ဂယူမဆိုင်ခဲ့ဘူးလို့ပြောပါတယ်တူရကီဝန်ကြီးချုပ်အာမက်ဒေဗူဒူဂလူကခုလိုပြောပါတယ
်စင်နိုလာရမုဇန်ဂူဗန်နီဆိုစကွန်ဆိုလ်ဒွန်ဒါဦးကေမဇင်ဘွာ
ခုကျွန်တော်တိုင်းပြည်ပဝန်ချင်းမှာပြဿနာမီးတွေဝဲဝဲလေနေတဲ့အချိန်ကျွန်တော်တို့နေကြားလုံခြုံရေးကျွန်တော်တို့ပြည်သူတွေအသက်အန္တရာယ်ကင်းရေးအတွက်ဘယ်လိုပဲပေးဆပ်ရပေးဆပ်ရဘယ်လိုကြိုတင်ကာကွယ်မှုမျိုးပဲဖြစ်ဖြစ်ကျွန်တော်တို့လုပ်သွားမယ်ဆိုတာအားလုံးသိပါတယ
်ရုရှားတိုက်လေယာဉ်တွေဟာသူတို့ရဲ့မာမိတ်စီးရီးယားသမ္မတဘေရှာအဲအာဆက်ကိုထောက်ပံ့ပေးဖို့နေကြာကတက်ကမန်တဘုံတွေရှိတဲ့ခြေရွာတွေကိုဘုံကျဲတက်ခတ်ခဲ့တယ်ဆိုပြီးတူရကီအရာရှိတွေကပြစ်တင်ပါတယ်တက်ကမန်တဘုံတွေဟာတူရကီစစ်တပ်ဘက်ကလေ့ကျင့်ပေးထားတဲ့တဘုံတွေပါကာလီဂျီမော်စကိုစင်တာကသုံးသက်သူအလက်ဇန်ဒါဘော်နော့ကတော့အခုလိုမြင်ပါတယ်
Russians behave themselves in Syria
the way Syria မှာတမရအာဆက်နဲ့မပေါင်းတဲ့သူအားလုံးနှီးပါးကိုအကြမ်းဖက်သမားဆိုပြီးရုရှားဘက်ကတတ်မှတ်တိုက်ခိုက်နေပုံရပါတယ်
တိုက်လေရင်ပြစ်ချခံရတဲ့နေရာကိုကယ်ဆယ်ရေးဆီလွတ်ခဲ့တဲ့ရုရှားရဟတ်ယာဉ်တစင်းကိုလည်းတူရကီပံ့ပိုးပေးထားတဲ့တက်ကမန်တဘုံတွေဘက်ကပြစ်ချခဲ့တယ်လို့ရုရှားဘက်ကပြောပါတယ်ရုရှားဘက်ကတုံ့ပြန်လာနိုင်ခြေတွေနဲ့ပတ်သက်လို့တော့ကာနီဂျီမော်စကိုစင်တာကသုံးသက်သူအလက်ဇန်ဒါဘော်နော့ကအခုလိုပြောပြပါ
Trade with Russia and the Russian tourism is very important.
ရုရှားနဲ့ကုန်သွယ်ရေးနောက်ကမ္ဘာလက်ခီးတဲ့လုပ်ငန်းကတိတ်ကိုအရေးကြီးပါတယ်။တရားဝင်အရေးယူပိတ်ဆို့တာမျိုးကိုစဉ်းစားမယ်မစဉ်းစားဘူးတော့ကျွန်တော်မသိပါဘူး။ဒါပေမဲ့ရုရှားနိုင်ငံရေးသမားတွေကတရားဝင်သတ်မှတ်ထားခြင်းမရှိဘဲအရေးယူတာမျိုးမှာတိတ်ကိုတော်ပါတယ
်။ဒီလိုပိတ်ဆို့မှုတွေရင်ဆိုင်ရနိုင်ပေမဲ့တူရကီဟာအနောက်နိုင်ငံတွေနဲ့မာမိတ်ဖွဲ့ထားတဲ့နေတိုးမာမိတ်ဖွဲ့ဝင်နိုင်ငံတနေငံဖြစ်တာကြောင့်ရုရှားဘက်ကစီးရီးအရတော့တုံ့ပြန်မဲ့ပုံမရှိပါဘူး။နေတို့မာမိတ်ဖွဲ့ကတော့တူရကီနဲ့သွေးစည်းညီညွတ်မှုကိုပြသနေပြီးတင်းမာမှုတွေကျော်ပါသွားအောင်လှုံ့ဆော်မှုလဲတိုက်တွန်းနှားချနေကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ဦးပါရှင်။ VOA မြန်မာပိုင်းကနေပို့ထုတ်နေကြတဲ့သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ခုတော့ဖားကန်သတင်းတင်ပြပါမယ်။ကချင်ပြည်နယ်ဖားကန်ဒေသကစွန့်ပစ်မြေစာပုံပြိုကျရာကနေပြိမိတေဆုံသူတွေရှာဖွေရာကိုဒီကနေ့နေ့ခင်းမှာရဆိုင်လိုက်ပြီးဖြစ်ပါရယ်။လောလောဆယ်ရှာဖွေတွေ့ရှိတဲ့ရုပ်အလောင်း114လောင်းရှိပြီးမရှာဖွေနိုင်တဲ့ရုပ်အလောင်း10ကဏန်းလောက်ထပ်မံကျန်ရှိနိုင်တယ်လို့ဒေသခံတွေကခန့်မှန်းချပါရယ်။အပြည့်စုံကိုတော့ကိုမိုးစောကတင်ပြချပါရယ်ရှင်
။ဟုတ်ကဲ့ကချင်ပြည်နယ်ဖားကန်မြို့နယ်လုံခင်းကျွော်အုပ်စုအတွင်းမှာစွန့်ပစ်မြေစာပုံပြိုကျတာဟာဒီလ21ရက်နေ့ကဖြစ်ပွားခဲ့ပြီးမြေစာပိတေဆုံသူတွေကို၄ရက်ကျော်ရှာဖွေပြီးတဲ့နောက်ဒီကနေ့ရက်ဆိုင်လိုက်ပြီးဖြစ်ပါတယ်။ဒီလိုရက်ဆိုင်လိုက်ကြောင်းကိုဖားကန်မြို့ကဒေသခံစာနယ်ဇင်းသမားတဦးဖြစ်တဲ့ကိုဇော်မိုးထက်ကအခုလိုပြောပါတယ်။
ညစနိုင်မှာရတဲ့ဆက်စားရလဲအစမပြေနိုင်တော့ပဖူးမောင်းတဲ့စက်သမားတွေကဒီဒေသခံတွေရောတခြားဒီမှာပကန်တနယ်လုံးမှာရှိတဲ့ NGO အဖွဲ့အစည်းတွေရောဒီလောက်ကခရရတာလဲဟိုပြောမှဆိုလို့ရှိရင်အရန်အကြီးအရွယ်အနန်းသက်တွေအရန်ဖြစ်လာတဲ့အခါကျတော့စိတ်တော့မကောင်းဘူးဗျာဟိုအရင်နေ့ရလိုမျိုးပေါ့နော်အားထုတ်မှန်တကြီးတဲ့ရှာလို့လည်းမရတော့ဘူးအဲ့လိုဖြစ်နေရ အပြီးအပေါ်သူ့ကိုရောက်တဲ့အခါကျတော့အကြီးစားသူကထူသွားပြီလေထူတဲ့ဝိတ်ကြောင့်ပို့ပြီးတော့ပီအာများတယ်ပီအာများတဲ့အတွေ့အထက်ကဒီရုပ်လုံးတွေကပျက်စီးမှုပို့ပြီးတော့များမယ်နောက်ပြီးတော့တခါခေါ်ပြီးဆိုတဲ့အချိန်ကျတော့ကြီးစားသူထူတဲ့အတွက်စက်တရားအာပူထဲရတယ်အာပူထဲတဲ့အတွက်အဲ့လိုပေါ့ဗျာအကုန်လုံးပြတ်ဆုပ်ပါလာတာမျိုးတွေဆိုတော့အခါကျတော့စက်ပေါ်လို့မသိတော့ဘူးပေါ့ဗျာနော်ပေါ်လာတဲ့ရုပ်လောင်းတွေကလည်းရုပ်ပြချင်းပြတိဖြစ်မှာဖြစ်တဲ့အတွက်အလောင်းပိုင်ရှင်တွေဘယ်လိုမှကြည့်လို့ရှိလို့ရမှာမဟုတ်ဘူးလေ
ဒီကနေ့ရှာဖွေတာရက်ဆိုင်ချိန်မှာရုပ်အလောင်းပေါင်း114လောင်းရရှိထားတယ်လို့ဒေသခံအာဏာပိုင်တွေဘက်ကသတင်းထုတ်ပြန်ထားပါတယ်။ရှာဖွေတာရက်ဆိုင်ချိန်မှာဘောလုံးကွင်းတကွင်းစာလောက်ရှိတဲ့မြေစာပုံရက်တစ်ဝက်ကျော်လောက်ကိုသာရှင်းလင်းနိုင်တာဖြစ်ပြီးဆက်လက်ရှာဖွေရင်ဒီတက်ပုံမှုများပြားလာနိုင်မယ်လို့လည်းကိုစုံမိုးထက်ကခန့်မှန်းပါတယ
်။ဘောလုံးကွင်းတစ်ဝက်စာကျော်လောက်ပေါ်ပြီးပေါ့နော်။ဟိုအောက်ရှင်ကနေတွေ့မယ်ဆိုလို့ရှိရင်အခုဆက်ရှာတော့မတွေ့ကြအကြောင်းမရှိဘူးလေဒီခါကเออลง90 80นี่ก็ปาตัวละกูอเนกต้องเนาะไอ้แท้มามาตา200รอบชาวเลยเปีย200รอบถือเลยจนเนาะกูอ่ะทางกง80รอบจานเลยเปียจรุตรวจตาดิ
မြေစာပုံပြပြသေဆုံးသူတွေရဲ့မိသားစုဝင်တွေကိုကချင်ပြည်နယ်အစိုးရဌာနဆိုင်ရာနဲ့ကြောင်းမြတ်ကုမ္ပဏီတွေကဂိူနာဂျေထောက်ပံ့ပေးတာတွေရှိတယ်လို့လည်းဖကန်မြို့နယ်အုတ်ချုပ်ရေးယုံကဒူဦးစီးမှုဒေါ်နီလာမြင့်ကပြောပါတယ
်ချင်ပြည်နယ်အစိုးရဖွဲ့ရတော့သေဆုံးတဲ့လူဦးဖြည့်ကိုပေါ့သူ့ကိုတသိန်းလုံးချင်းဒီနေ့ခါကျတော့ဒီနေ့နဝကကျတော့ဟိုပေါ့နှစ်သိန်းလူကယ်ပြန်ကကျတော့ဟိုနာမည်အမည်ချင်းစီတဲ့80နဲ့3ဦးအတွက်ဦးတသိန်းလုံးနဲ့80နဲ့3သိန်းပြီးတော့မြန်မာနိုင်ငံတချို့ကြီးအတင်းဟိုပေါ့အမည်တည်းလူပေါ့83ဦးကျတယ်80နဲ့3သိန်းဟိုပေါ့ကြောင်မြင့်လုံငန်းရှင်များအတင်းကကျတော့လည်းတဦးကို3သိန်းလုံးနဲ့ရှင်အဲ့မှာကျတော့ကုမ္ပဏီလည်းကုန်ပါတယ်ရှင်မနေ့ကလက်ရောက်ကတော့84ဦးရှင်သိခဲ့ပြီကို73ဦးကြည့်သွားပြီးနောက်ပိုင်းလည်းသူတို့ပေါ်လာခဲ့ရင်တော့ထုတ်ပြီးတော့ရှိရစီ
ကချင်ပြည်နယ်အမှတ်1မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခတ်ထိန်နံကတော့ဒီလိုအဖြစ်မျိုးတွေထပ်မံမဖြစ်ပွားစေဖို့အတွက်အမျိုးသားလွှတ်တော်မှာအရေးကြီးအစိုးတင်သွားဖို့ပြင်ဆင်နေတယ်လို့ပြောပါတယ
်အခုဖြစ်တဲ့အနေအထားမျိုးတော့မဖြစ်နိုင်ဖို့အတွက်အရေးကြီးအစိုးအနေနဲ့တင်နိုင်ဖို့အတွက်တော့ပြင်ဆင်နေပါတယ်ဒါရေရှည်အတွက်ကတော့ဒီမှာကိစ္စမှာတဲ့နဲ့စနစ်တကျသူ့ပေါ်ဖို့နဲ့ပတ်ဝန်းကျင်ကိုလည်းပဲစိန်သိမ့်ဖို့အတွက်ပေါ့ဒီပတ်ဝန်းကျင်နဲ့ပတ်သက်တဲ့ဟာကိုစိန်သိမ့်နိုင်တဲ့ကန္တာပိုင်းမှာအားနည်းခဲ့တာကတော့နှစ်ပေါင်း20ကျော်လောက်ရှိလာပြီဆိုတော့ကအခုဒါကိုချက်ချင်းဖြေရှင်းဖို့အတွက်ကတော်တော်လေးအခက်အခဲရှိနိုင်တယ်
ဒီတပတ်အတွင်းမှာတော့လွတ်တော်ရေးရန်နာထားတာကြောင့်လာမယ့်တနင်္လာနေ့မှာတင်ပြနိုင်ဖို့ကြိုးစားသွားမယ်လို့လည်းပြောပါတယ်ဒေသခံတွေကတော့အစိုးရကြောင်းမြတ်ကုမ္ပဏီနဲ့ရေမစေးကြောက်ရှာဖွေသူတွေပူးပေါင်းဆောင်ရွက်မှသာဒီလိုအဖြစ်ဆိုးမျိုးတွေရှောင်လွှဲနိုင်မယ်လောလောဆယ်အန္တရာယ်ရှိတဲ့နေရာမှာနေထိုင်သူတွေကိုဖယ်ရှားစေဖို့နဲ့မြေစာပုံတွေကိုရေမစေးကြောက်ရှာဖွေသူတွေကိုမထိခိုက်စေဖို့စွန့်ပစ်သင့်တယ်လို့လည်းအကြံပြုထားပါတယ်ဖကန်ဒေတာမှာဒီလိုစွန့်ပစ်မြေစာပုံပြိုကျမှုဟာနှစ်တိုင်းလိုဖြစ်ပျက်နေခဲ့ပြီးဒီနှစ်အတွင်းမှာဆိုရင်အနည်းဆုံး5ချိန်ဖြစ်ပွားခဲ့ရမှာဒီတစ်ချိန်ပြိုကျမှုကတော့သေဆုံးသူအများဆုံးဖြစ်ပါတယ
်ကိုမိုးစောပါရှင်ခုတော့ရှမ်းပြည်နယ်ဖက်တရင်ဖက်အလက်ပေးပါရစေကလတန်းကြာဖြစ်ပွားနေခဲ့တဲ့စီရေးပဋိပက္ခတွေဖြေလျှော်နိုင်ရင်အတွက်မြောက်ပိုင်းရှမ်းပြည်တမရော SSPP SSA ကောင်ဆောင်တွေနဲ့မြန်မာအစိုးရတို့ကြားရန်ကုန်မြို့မှာနေရတာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်စီရေးအရှိန်ရှော့ချရေးတပ်ပိုင်းဆိုင်ရာနေရာချထားရေးအပအဝင်အချက်6ချက်ပါသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်ဒီအခြေအနေတွေကိုတော့နိုင်ကုန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာအစိုးရပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တမရော်တို့ကြားနိုဝင်ဘာ23ကနေ24ရက်နေ့ညအထိနေ့ရက်တာတွေ့ဆုံမှုကနေရရှိထားတဲ့သဘောတူညီချက်ကတော့မြန်မာငင်းချမ်းရေးစင်တာကအကြီးတန်းရာရှိဦးလှမောင်ချွေကနေခုလိုပြောပါတယ
်ဆက်ပြန်ပြီးတော့ပြန်တင်ပြအတူပြည့်ချက်ကိုဆက်လုပ်မယ်ဆိုတော့ကျွန်တော်မြင်တော့ရင်းနဲ့တော့ဖောက်နေတယ်ပြောနေပြောနေကျွန်တော် miss understanding ရှိတာတွေလည်းပြန်ပြီးတော့အတည့်ပြင်းနေတယ်ပြီးတော့အတူတူပုံသက်ဆောင်ဖို့ကိစ္စတွေမူလကမ်းကြောင်းနဲ့တော်တော်ထင်ကြောင်းဆက်ဆောင်ကြောင်းဒါကြီးပြန်ထားတယ်ပြန်ဆက်ဆက်ဒီဘုံပြန်ဖွင့်ဖို့အောင်ငါပြည့်ဒီခုတခြားနယ်တွေကိုကျွန်တော်များချတာဖို့အဲ့လိုမျိုးပူပေါင်းဆောင်တဲ့ဟာတွေရှိတယ်
နှစ်ဖက်ဖွဲ့ကြားတွေ့ဆုံမှုမှာအရှိဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုရှော့ချရပ်ဆိုင်းရေးကိုဥတည်ဆောင်ရွက်ဖို့မြန်မာအစိုးရနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြား2012ခုနှစ်ဇန်နဝါရီလ28ရက်နေ့မှာရည်သူထားတဲ့ငင်းချမ်းရေးသဘောတူစာချုပ်အတိုင်းနှစ်ဖက်ညှိနှိုင်းပြီးဆက်လက်ကောင်းတယ်ပေါ်သွားဖို့တိုက်ပွဲကာလတွင်ပိတ်ထားရတဲ့ကျောင်း18ကျောင်းပြန်လည်ဖွင့်လှစ်နိုင်ဖို့နဲ့စစ်ပြေးရှောင်တွေနေရရင်းကိုပြန်နိုင်ဖို့မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့အစိုးရတို့ပူးပေါင်းလှုပ်ဆောင်ဖို့ပဋိပက္ခဖြစ်ပွားနေတဲ့မိုင်းနှောင်မြို့မှာဆက်ဆံရေးယုံထားရှိဖို့နဲ့ SSPP တပ်ဖွဲ့တွေအနေနဲ့မိုင်းရှူမိုင်းနောက်ကာလန်မြောက်ဘက်ချမ်းမှာရွှေ့ပြောင်းနေထိုင်ဖို့နဲ့ကာလန်တောင်ဘက်ချမ်းမှာရှိတဲ့ထိတ်တိုက်ရင်ဆိုင်နေရတဲ့မြန်မာတပ်မတော်စစ်ကြောင်းတွေကိုနေရာပြောင်းရွှေ့ဖို့စတဲ့အချက်6ချက်ကိုရေဘူးရသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်တွေကို9ရက်အတွင်းသက်ဆိုင်ရာဖွဲ့စည်းတွေကိုတင်ပြပြီးအကောင်အထည်ဖော်သွားရမယ်လို့လည်းသဘောတူစာချုပ်မှာဖော်ပြထားပါတယ်။ဆွေနွေပွဲပရမရက်မှာမြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့မိုင်းရှူမိုင်းနောင်ကာလာမြောက်ဘက်ချမ်းဘက်ကိုတိုက်ရုပ်သိမ်းရမယ်ဆိုတဲ့အချက်ပေါ်အခြေတင်ဆွေးနွေးခဲ့ပြီးသဘောတူညီမှုမရရှိခဲ့တဲ့အခြေအနေကနေအခုလိုအစိုးရကိုယ်စားလှယ်ဖွဲ့နဲ့သဘောတူညီထားတဲ့အချက်တွေပေါ်မှာ SSPP SSA ရဲ့သဘောထားကိုမေးမြန်းခဲ့ပေမဲ့လည်းတာဝန်ယူဖြေချမဲ့သူမရှိခဲ့ပါဘူး။နိုဝင်ဘာလ23ရက်ဆွေနွေပွဲပရမရက်မှာသတ်ဆုပ်ပေးရမယ့်တောင်းဆိုချက်နဲ့ပတ်သက်ပြီးမြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့ဗဟုကော်မတီအစည်းအဝေးမှာဆုံးဖြတ်သွားရမယ်လို့ SSPP ဒုတိယအတွင်းရင်းမှူးဆိုင်ခန်းတီကနေ VOA ကိုပြောဆိုခဲ့ပါတယ်။မြန်မာအစိုးရအနေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့ကိုမော်တော်ကားလမ်းတောင်ဘက်ချမ်းကနေဆုတ်ခွာဖို့တောင်းဆိုတာဟာ SSPP ရဲ့ဆက်သွယ်ရေးလမ်းကြောင်းနဲ့စီးပွားရေးလုပ်ွက်ကိုဖျက်ဆောက်တဲ့အနေနဲ့လှုပ်ဆောင်လာလို့ရှုမြင်ကြောင်းရှမ်းပြည်ရေးလေလာသူရှမ်းတန်တော်စစ်အဒီတာချုပ်ဆိုင်းမင်းကအခုလိုတုံ့တက်ထားပါတယ်။
ဒီစာချုပ်ထဲမှာတွေ့ရှိရတာတော့မိုင်းရှူမိုင်းနောင်မြို့ရဲ့တောင်ဖက်ချမ်းကလန်းကိုဆုတ်ပေးရမယ်ဆိုတဲ့ဟာကရှမ်းပြည်တပ်မတော် SSCD SSA ရဲ့တောင်ဖက်ချမ်းအသက်ရှူလမ်းကြောင်းလို့တော့ကျွန်တော်တို့မြင်မိတယ်။ဘာဆိုတော့ဒီတာဆန်ဘူးပြဿနာဆိုတော့ဆိုတဲ့ဟာကလည်းမြန်မာအစိုးရတပ်မတော်အနေနဲ့ကြည့်လို့ရှိရင်အဲ့လောက်အရေးပါအရာရောက်တဲ့ဒေတာတော့မမြင်မိဘူးလေ။အစိုးရတပ်မတော်အနေနဲ့ SSPB အပေါ်ဖြတ်လေးဖြတ်အစ်စ်ပုံစံနဲ့တောင်ဖက်ချမ်းကိုထပ်ဖြတ်တဲ့ပုံစံပဲပါဆိုတော့ဒီလိုစီးပွားရေးစာအုပ်မှာဒီခနောက်စိန်လုတ်ွက်တွေတတူတွင်လုတ်ွက်တွေနောက်ပြီးတော့ဒီတောင်ဖက်ပိုင်းနဲ့ပေါင်းကူးဆက်ဆံတဲ့လမ်းကြောင်းတွေကိုပိတ်ထားလိုက်တဲ့တဘောလိုပဲမြင်မိတယ်
ပြီးခဲ့တဲ့2013ခုနှစ်တုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော်ထိန်းချုပ်ရာတန်ရမြို့နယ်ထဲကလွယ်လန်းဒေသနဲ့2014ခုနှစ်မှာတာပါဆောင်ဂရုစိတ်ဒေသကိုဖယ်ရှားပေးဖို့မြန်မာတပ်မတော်ဘက်ကတောင်းဆိုချက်ကို SSPP ဘက်ကလက်မခံခဲ့လို့နှစ်ဖက်သက်တွေကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါသေးတယ်။တပြည်လုံးတိုင်းနာပြစ်ခတ်ရစေးရေး NCA သဘောတူညီစာချုပ်လက်မှတ်ရေးထိုးဖို့မြောက်ပိုင်းရှမ်းပြည်တပ်မတော်ကနေညှင်းဆန်ခဲ့တဲ့နောက်ပိုင်းအောက်တိုဘာလ3ရက်နေ့စပြီးမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခတွေတင်းမာစွာဖြစ်ပွားခဲ့ပါတယ်။အခုလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူမိုင်းနောင်ကျေးတီးဒေသကကျေးရွာသား8000ကျော်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့ဒေသတွင်းစာတင်ကြောင်း18ကျောင်းလည်းပိတ်ထားရပါတယ်ခင်ဗျာ
။နိုင်ငံအိမ်မရှင်ခုတော်ထိုင်းနေဆက်ဒုက္ခတဲ့စခန်းဖက်အလဲပေးရအောင်ပါ။မြန်မာရွေးကောက်ပွဲမှာ NLD နိုင်ပြီးအစိုးရအပြောင်းအလဲတွေဖြစ်မဲ့အလားအလာတွေရှိနေပေမဲ့လည်းဒုက္ခတဲ့တွေနေရပြန်ဖို့ကတော့မလွယ်သေးပါဘူး။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခတဲ့စခန်းတစ်ခုဖြစ်တဲ့အုံဖြန်ဒုက္ခတဲ့စခန်းကိုရန်ကုန်မြို့က UNHCR ကိုယ်စားလှယ်လာရောက်ပြီးဒုက္ခတဲ့စခန်းကတာဝန်ရှိသူတွေနဲ့ဒုက္ခတဲ့တွေကိုတွေ့ဆုံချိန်မှာနေရရင်းပြန်နိုင်ဖို့အတွက်အချက်ဆက်ချက်တောင်းဆိုခဲ့ပါတယ်။အကြောင်းစုံကတော့မအေးအေးမားကသတင်းပေးပို့ထားပါရရှင်။
ဆယ်စုနှစ်သုံးခုနီးပါးကြာထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာခိုလုံနေထိုင်နေကြတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရပြီးအစိုးရအပြောင်းလဲတွေဖြစ်မဲ့အလားအလာတွေရှိနေပေမဲ့လည်းစိုးရိမ်မှုတွေကတော့ရှိနေသေးပါမြမသမိုင်းသင်ရိုးတွေမှာဒုက္ခသည်တွေနဲ့ပတ်သက်လို့အစိုးမြင်မှုတွေကိုသင်ကြားမှုတွေရှိနေတယ်ဆိုပြီးဒုက္ခသည်စခန်းကတာဝန်ရှိသူတွေကပြောဆိုခဲ့ပြီးဒါတွေကိုတက်လာမဲ့အစိုးရကပယ်ဖျက်ပေးဖို့နဲ့နေရရင်ကိုပြန်ခဲ့မယ်ဆိုရင်ဒုက္ခသည်တွေအတွက်လုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်ဖန်တီးပေးနိုင်ရေးအချက်ဆက်ချက်ကိုတောင်းဆိုခဲ့ကြောင်းစကန်ကော်မတီကတာဝန်ရှိသူတို့ကပြောပြပါဗျာ
။မြန်မာကမှအတွေ့အကြုံ100%မှာထုတ်တယ်။အဲ့တော့သူသုံးရအောင်သူသုံးတဲ့စကလုံးကဒုက္ခသည်စခန်းပြဿနာမြန်မာကမှအတွေ့နေ့က2014မှာထုတ်တယ်။သူကသုံးတာကစောင်းချမ်းသူအမေရိကန်ဒုက္ခသည်မိသားစုများစစ်ကအုပ်ချုပ်မှုကြောင့်ကျွန်တော်တို့ကဒီဆိုဒီရတဲ့ဥစ္စာကိုအခုမှကျွန်တော်တို့ကဒီတန်းသူပြည်သားဖြစ်ကြည့်တဲ့လူတွေကတောင်းချမ်းသူဖြစ်သွားတယ်ဆိုတော့ငိုစက်စီအတွဲဟာမကောင်းဘူးလေ။ငါအဲ့ဒါဆိုရင်ပြောဖို့တော့ငါကချရတော့ကျွန်တော်တို့ဆက်ချက်တင်ကြတယ်။လုံးကျုံစိတ်ချရတဲ့မိုင်းမရှိတဲ့နေရာပေါ့။အေးဒီပါဆောက်ပေးဖို့တရားနဲ့တရားတနေရာနဲ့တနေရာကဘာကြီးနဲ့ဆက်ဆွေနိုင်ဖို့အတွက်လမ်းတို့ဆုံးတို့ဒီလိုလောက်ရှိတဲ့နေရာကြည့်ရမယ်။တမန်ကြီးဌာနစီးပီးခန်းပေါ့။ဒီပြည်ထောင်စုကလည်းချီးလို့လုံးလောက်ရှိရမှာ
UNHCR ကကိုယ်စားလှယ်တွေကတော့ဒုက္ခသည်တွေနေရရင်ပြန်တဲ့အခါမှာတူးချင်းပြန်မလားအုပ်စုလိုက်ပြန်ကြမလားဆိုတဲ့သဘောထားတွေဘာတွေပြင်ဆင်ပေးရမလဲဆိုတဲ့အခြေအနေတွေကိုမေးမြန်းခဲ့တယ်လို့လည်းပြောပြခဲ့ပါတယ်။အုံမြန်ဒုက္ခသည်စခန်းကလူမှုအခြေပြုအဖွဲ့အစည်းတွေကိုစားဆွေးနွေးတင်ပြခဲ့တဲ့ဆီယာမနော်ဘော်ညောကတော့ဒုက္ခသည်တွေအနေနဲ့နေရရင်ပြန်ဖို့အတွက်ခွဲခြားဆက်ဆံခံရမှာတွေကိုစိုးရိမ်နေဆိုပြီးတော့ပြောဆိုပါတယ်။
ကျမတို့တင်ပြတာကတော့ကျမတို့ကတော့ပြည်တယ်ပြီးတော့ကျမတို့ကကျေလို့အစုလိုက်ပြထားမယ်ဆိုတော့ကျမတို့မနေပါဘူး။ဒါဖြစ်လဲဆိုတော့ကျမတို့အခုလက်ရှိကြုံတွေ့နေရတဲ့ပြဿနာကတော့ခွဲခြားဆက်ဆံမှုကကျမတို့ရင်ဆိုင်နေရပါတယ်။ဒါဖြစ်လဲဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာကတော့ဒီအစိုးရစတင်ကြောင်းတွေမှာကျမတို့မြန်မာသမိုင်းအတွဲတင်းနှစ်မှာသူတို့တင်တာကတော့ဒီဒုက္ခတွေတွေကဟိုတောင်းကျသူတပုံဖြစ်တတ်မှတ်ပြီးတော့ကလေးတွေကိုတင်ကြတဲ့အပေါ်မှာကျမတို့ပြန်လည်နေရာချက်ချရေးလို့တကယ်လို့အတင်းပိုင်းမှာပြန်နေမှာဆိုပို့ပြီးတော့ကျမတို့အတွက်ခက်ခဲမျိုးမျိုးကြုံတွေ့ရမှာလည်းဖြစ်တယ်ဒါကြောင့်မလို့ခွဲခြားဆက်ဆံမှုကတော့နံပါတ်1ကြုံတွေ့ရမှာပဲအဲ့ဒါကြောင့်မို့ကျမတို့ကတောင်းကျသူတပုံမဟုတ်ပါဘူးမြန်မာပြည်မှာရှစ်ဒီဒုက္ခအတွက်နဲ့ကျမတို့ရှစ်ကြောက်ပြေးလာတဲ့ရှစ်ဒီဒုက္ခတွေဖြစ်ပါတယ်ဒါကြောင့်မလို့ကျမတို့ကဘယ်တော့အခါမှလက်နဲ့ကိုင်တာလည်းမဟုတ်ဘူးတပုံတောင်းကျသူလည်းမဟုတ်ဘူးအဲ့ဒါကိုပထမဦးဆုံးတို့ရင်ရှင်းပြရမှာဖြစ်တဲ့အတွက်ကျမတို့ပြောတာကတော့တကယ်လို့ပြရမယ်ဆိုလို့ရှိတော့နေစားတစ်လျှောက်မှာနေရာကြီးအများကြီးရှိတယ်နေစားဒီမှာပဲကျမတို့ညီမှာဖြစ်တယ
်ထိုင်းမြန်မာနယ်စပ်မှာဒုက္ခတွေစကန်6ခုရှိပြီးဒုက္ခတွေတသိန်းခွဲခန့်ခိုလုံနေထိုင်နေကြပါတယ်ဒီထဲမှာကရင်ဒုက္ခတွေစကန်9ခုရှိပြီးအုံပြန်ဒုက္ခတွေစကန်ကတော့ထိုင်းမြန်မာနယ်စပ်တက္ကရိုင်ထဲမှာရှိပါတယ်ရှင
်မအေးအေးမသတင်းပေးဖို့သွားရပါရှင်အခုအစိုးရကလအတွင်ရန်ကုန်တိုင်းလွှတ်တော်နောက်ဆုံးညီလာခံကိုမကြခင်ကျင်းပဖို့ရှိပါတယ်။ဒီအစိုးရလက်ထက်အတွင်းမပြပြတ်သေးတဲ့ကိစ္စတွေကိုရှင်းဆွေးနွေးဖို့ရှိနေပါတယ်။အကြောင်းစုံကိုတော့မမေခါကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လက်ရှိအစိုးရလက်ထက်မှာရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့နောက်ဆုံးလွှတ်တော်အစည်းအဝေးဖြစ်နိုဝင်ဘာ30ရက်နေ့မှာကျင်းပဖို့ပြန်လည်ခေါ်ယူထားတာဖြစ်ပါတယ်။ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဗဟန်းမဲဆန္နာနယ်ကဒေါက်တာညညူသိန်းကတော့လက်လောတိုင်းဒေသကြီးအတွင်းဖြစ်ပေါ်နေတဲ့ကိစ္စရပ်တွေကိုအစိုးတင်သွားဖို့ရှိတယ်လို့သူကပြောပါတယ်။နောက်ဆုံးချိန်ကျင်းပမယ်လွှတ်တော်အနေနဲ့ဆောင်ရွက်တဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြပါတယ်။သူကအဖွဲ့
ကိုတောင်းဆိုထားတာကြားပြီးခဲ့တဲ့နှစ်နဲ့ကလေးကဟိုနော်ရန်ကုန်တိုင်းကအစိုးရအဖွဲ့စက်တန်းမှာမြေကြီးအဆောင်ကြီးရောင်းချခြင်းတွေမလုပ်ပါနဲ့ဆိုပြီးတော့ပေါ့နော်အတေကအပေါ်တော့ပြောထားတယ်ဟိုတင်ထားတဲ့အဆိုရှိတယ်ပေါ့နော်အဲ့ဒီအဆိုကဒီနေ့ထိထွက်မလာခဲ့ဘူးပေါ့နော်ဥက္ကဋ္ဌကရွှေရဲနဲ့အစိုးရအဖွဲ့ကသာလေမြေသိမ်းရေးစီမံချက်ပြီးစီမံရေးမျိုးတွေတင်လာတာလေဒီလိုလိုတွေအကောင်းဆုံးဟိုလွှတ်တော်ဖြစ်စီခြင်းနဲ့ဆိုရင်အတီးလွှတ်တော်ကလေးတင်ထားတဲ့ဒီလိုလိုတွေအကျိုးရှိမဲ့အဆိုကောင်းတွေအကုန်လုံးပေါ့နော်အဆိုကောင်းတွေအကုန်လုံးဒီလွှတ်တော်မှာချက်ပြပြီးတော့အချွေးမရှိတဲ့လွှတ်တော်ကြီးနေနဲ့သတ်သိမ်းစီခြင်းနဲ့လေနော်မဟုတ်လို့ရှိရင်ဒီလွှတ်တော်ကဆိုးရကျိုးကင်တဲ့လွှတ်တော်ကြီးဆိုတာကိုနောက်ဆုံးမှချင်းချင်းရှားရှားကြီး
ကျင်းပမယ့်လွှတ်တော်အထူးအစည်းအဝေးကိုနိုဝင်ဘာ30ကနေဒီဇင်ဘာ4ရက်နေ့အထိကျင်းပပြင်မယ်လို့လွှတ်တော်ကိုယ်စားလှယ်တွေကခန့်မှန်းနေကြပါတယ်။ဒီလွှတ်တော်မှာနောက်လာမယ့်အစိုးရ3ဆွဲနိုင်ဖို့အတွက်ဘတ်ဂျက်ဆိုင်ရာတွေကိုအတည်ပြုဖြစ်ဖို့များတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။တင်ငန်းညွန့်မြို့နယ်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်ကတော့နောက်ဆုံးလွှတ်တော်အစည်းအဝေးမှာမေးခွန်းတွေမေးမြန်းမဲ့အစီအစဉ်နဲ့ပတ်သက်ပြီးသူကခုလိုပြောပြပါတယ
်။ကျွန်တော်ကတော့မေးခွန်း9ခုတင်ထားပါတယ်။ကတော့ကျွန်တော်မေးဖို့တည်တဲ့အခါမှာကျွန်တော်ပြည့်ရက်ဘက်ကတန်ခဲ့တဲ့အဆိုအခုတပ်ဖြစ်ပြီလို့ပြောပါတယ်။တန်ခဲ့တဲ့အဆိုကတော့ကျွန်တော်တို့ကဆေးရဖွဲ့ဟာပြည်သူလူထုနဲ့တွေ့ဆုံပြီးတော့မှဖြည့်ဆည်းတဲ့အခါမှာလူတို့ကိုထိခိုက်တင်လာတဲ့ခိုက်တဲ့ဖြည့်ဆည်းမှုတွေကိုအနည်းဆုံးလူတို့ကိုတက်တောင်မှုရအောင်ဖြည့်ဆည်းမှုဆေးရကိုတိုက်တွန်းကြောင်းဆိုကျွေးကြနေတဲ့သူကထည့်ပေးတဲ့သဘောပဲ။အတိအကျတော့စီရင်နဲ့ပတ်သက်တာတွေပေါ့ဗျာ။အဲကျွန်တော်တို့ကိုယ်ကိုယ်ကျော်တရားဆောင်ပေးရေးကိုကျွန်တော်ရေတုံကြောင်းတွေကိုပို့ရလုပ်ပေးရေတို့နန်းပြဖောက်လုပ်ပေးရေတို့ပေါ့ဗျာကျောင်းမြေဥစ္စာကိုအားကြောက်ခင်းကိုတရားဝင်စမ်းပါပြီးပို့ပို့လုပ်ပေးရေတို့အဲ့ဒါပြီးပေါ့ဗျာ
ပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဲအရာလာမဲလွတ်တော်မှာတခဲနဲ့အနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်တွေကဥဆောင်သွားဖို့အလားအလာရှိနေပါတယ်။လက်ရှိအာဏာရပြည်တော်စုကြမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီကတော့လာမဲလွတ်တော်မှာနေရာဆက်နေရာအောက်သာရရှိသွားဖို့ရှိကြကြောင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရန်ကုန်တိုင်းအစိုးရကိုပါဖွဲ့စည်းနိုင်ဖို့အလားအလာရှိနေပါတယ်ရှင်
။မမေခါပါရှင်။VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုံမြင်သံကြားအစီအစဉ်ကိုညနေ 9:00 နာရီနဲ့ 10:00 နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6:00 နာရီကနေ 9:00 နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေခင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လ ိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် FOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်နိုဝင်ဘာလ25ရက်ပုဒ်ထူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမျိုးရော Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကို line to meter 24 25 30နဲ့ 51 အပြင် line meter 190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ကြပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့မြမမီဒီယာမြင်ကွင်းနဲ့မြမတခွင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဥကျော်ဆန္ဒရဲ့မြမအရေးသုံးသက်ချက်မှာကြားကြရမှာကတော့
I think it will take time. The military is going to have to feel comfortable.
American ပြည်ထောင်စု Carnegie Institute ကအာရှရဲ့ရာအကြီးတန်းသုတေသီ Vikram Nehru ပါရှင်အပြေဆုံးတော့မကြခင်တင်ပြသွားမှာပါ။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကမြမမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့လူမှုမီဒီယာပေါ်မှာပြန့်နှံ့နေခဲ့တဲ့ကလေးသင်ငယ်နှိပ်စက်မှုပြဿနာတစ်ခုအကြောင်းနဲ့လွှတ်တော်အမတ်တွေရဲ့အသုံးစရိတ်အပေါ်ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုမှုအပြင်နိုင်ငံတကာမီဒီယာတွေထိတက်ခဲ့တဲ့ဖက်ကတ်မြေပြုံမှုစတဲ့အကြောင်းအရာတွေကိုတင်ပြထားပါရစေ။မအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါရစေရှင်။
ဒီကုဒ်ဘတ်မြန်မာမီဒီယာမြင်ကွင်းမှာတော့လူမှုမီဒီယာပေါ်မှာပြန့်နှံ့ခဲ့တဲ့ကလေးသင်ငယ်နှိပ်စက်မှုပြဿနာအကြောင်းနဲ့လွှတ်တော်အမတ်တွေရဲ့အသုံးစရိတ်ပေါ်ဒေါအောင်ဆန်းစုကြည်ရဲ့ဝေဖန်ပြောဆိုမှုနိုင်ငံတကာမီဒီယာတွေအထိတက်လာခဲ့တဲ့ဖက်ကတ်မြေပြုံမှုစတာတွေကိုတင်ပြသွားမှာဖြစ်ပါတယ်။လူမှုကွန်ရက် Facebook စာမျက်နှာပေါ်မှာပြန့်နှံ့လာတဲ့ကလေးငယ်တဦးကိုကြိုးတုပ်ပြီးတော့နှိပ်စက်တဲ့ဓာတ်ပုံတွေကနေတက္ကသိုလ်ရိပ်သာလန်းကနေအိမ်ကိုရဲတွေကဝင်ရောက်ဆစ်ဆီးခဲ့ပါတယ်။အဲ့ဒီလိုဆစ်ဆီးရကနေအိမ်ပိုင်ရှင်ဟာတက်မတော်သားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်နေတယ်ဆိုလို့လူတွေရဲ့စိတ်ဝင်စားမှုကပိုမိုပြီးတော့များပြားလာခဲ့ပါတယ်။အရှင်ဘုံမူကျော်နုမွန်နဲ့သူ့ရဲ့ဇနီးကိုတရားဆွဲဆိုတဲ့မဆိုတဲ့စရှိတဲ့အငင်းပွားစရာပြောဆိုမှုတွေကလည်းပြီးခဲ့တဲ့သတင်းပတ်မှာတော့လူအစိတ်ဝင်စားဆုံးသတင်းတစ်ပုဒ်ဖြစ်ခဲ့ပါတယ်။ဖြစ်စဉ်အရလူတို့ရဲ့လူမှုကွန်ရက်မီဒီယာပေါ်ကနေအခုလိုမှုကင်းမျိုးကိုဖော်ထုတ်တင်ပြလာတာဟာကောင်းကျိုးတစ်ခုဖြစ်လာနိုင်တယ်လို့ပြောဆိုခဲ့ကြသလိုရဲတပ်ဖွဲ့ဟာပထမတိုင်ကြားစဉ်အရေးယူခြင်းမရှိဘူးဆိုတဲ့သတင်းတွေကြောင့်ရဲတပ်ဖွဲ့ဘက်ကအရေးယူမှုပေါ်မေးခွန်းထုတ်ခဲ့ကြပါတယ်။ကလေးငယ်ပေါ်ဆိုးဆိုးရွားရွားညှဉ်းပန်းနှိပ်စက်ထားခဲ့မှုကြောင့်ကလေးငယ်ရဲ့ဓာတ်ပုံတွေဟာအွန်လိုင်းမီဒီယာတွေပေါ်မှာပြန့်နှံ့ခဲ့ပြီးတော့မှအခုလိုဓာတ်ပုံတွေကိုထုတ်ပြတဲ့မပြတဲ့ဆိုပြီးတော့လေမီဒီယာတွေကမှကျင့်ဝတ်ပိုင်းဆိုင်ရာပြဿနာကိုဆွေးနွေးစရာတွေဖြစ်လာခဲ့ပါတယ်။နောက်ထပ်ကြားရတဲ့သတင်းအရအဲ့ဒီအင်ရှင်မီဒါစုကနေအဲ့ဒီကလေးကိုအမွေစားမွေကမဟုတ်ပဲငွေကြေးနဲ့ဝယ်ယူမွေစားထားခဲ့တာဖြစ်တယ်ဆိုတာကြောင့်ဒီစာချုပ်ကြောင့်ကလေးငယ်ရဲ့အခွင့်အရေးကိုမေးခွန်းထုတ်ခဲ့ကြပါတယ်။ကလေးငယ်တွေအပေါ်စာချုပ်တွေနဲ့အမွေစားအမွေခံမဟုတ်ပဲခေါ်ယူခွင့်ရှိပါသလားဆိုတဲ့မေးခွန်းပေါ်တရားရုံးချုပ်ရှေ့နေမတ်တန်နာမြင့်ကအခုလိုပြန်လည်ဖြေကြားခဲ့ပါတယ်
။ကလေးတွေကိုရောင်းနေရောင်းလို့ရတယ်ဆိုတော့ကလေးကဒီကုန်ပစ္စည်းမဟုတ်တဲ့အတွက်ကိုရောင်းစားလို့ရတယ်ဆိုတဲ့ဟာလုတ်ခွင့်အောင်တော့ပြည်ဥပဒေမှာမှခွဲမပြုတာ။ဒါပေမဲ့ဒီပါပြောက်နေတဲ့သူရဲ့အခက်အခဲအခြေအနေအကြောင်းကြောင့်တော့ပေါ့နော်။ဝေစားရမယ်တပားသူကိုမကွေးနိုင်တော့လို့တပားသူဝေစားသေးချင်နေဆိုရင်တော့ဒီသာတရားဝင်မွေးသားစာချုပ်ချုပ်ပြီးမှဟိုဟာဆွဲပြောင်းပေးလို့ရတယ်ဟိုမွေးသားနဲ့သူကလည်းတာသမီအရင်ကဲ့သို့ပေါ့နော်သဘောထားကမွေးသားနဲ့ဆိုတဲ့ဟာကိုအဲစာချုပ်စာနဲ့မပုတ်တင်ရုံမှာတရားဝင်ချုပ်သွားတယ်အဟာကြီးကြတော့အဲ့ဒါကြတော့ဟိုတရားဝင်မွေးသားတယ်လို့လည်းမိုက်လို့မရအောင်ဘာလို့ဆိုတော့ချုပ်ဆိုဖွင့်ရှိလားဆိုတော့မွေးသားစာချုပ်ကတော့ချုပ်ဖွင့်ချေတိုင်းနဲ့သူတို့မှာငွေသေးနေပေါ့နော်ဟိုပေးထားတဲ့ဟိုဟာတွေပါနေတဲ့အတွက်အခုလိုမျိုးပေါ့နော်ကလေးကိုရောင်းစားတဲ့ဘောကတော့မဖြစ်တင်ပေါ့နော
်နောက်ထပ်တင်ပြလို့တဲ့သတင်းကတော့ဒေါအောင်ဆန်းစုကြည်ကတိန်း90ကျော်အထိရွေးကောက်ပွဲအသုံးစရိတ်ကိုတုံးခဲ့တဲ့အမတ်တွေကိုစူပူပြစ်တင်ခဲ့တယ်ဆိုတဲ့ရိုက်တာသတင်းတစ်ပုဒ်အကြောင်းပါအဲ့ဒီသတင်းအပေါ်နေအလိုက်နေရဒေသအလိုက်ကသာစူတာဖြစ်တယ်ဆိုပြီးတော့တချို့နေပိုင်းကကိုယ်စားလှယ်တွေကပြောဆိုပါတယ်အခုလိုအခြေအနေမျိုးမှာကိုယ်စားလှယ်တွေရဲ့ငွေစည်းနေရှင်းလင်းရမယ့်အချိန်ဖြစ်တဲ့အတွက်ဒီလိုပြောဆိုတာဖြစ်နိုင်တယ်ဆိုပြီးတော့လည်းသုံးသပ်ကြပါတယ်နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့ဒီတစ်ပတ်ကချင်ပြည်နယ်ဖားကတ်မှာကြောက်စိမ့်တွင်းတူးနေတဲ့လုပ်ငန်းတွေကနေစွန့်ပစ်ထားတဲ့မြေစာပုံပြိုကျမှုမှာလူအသေးပြောက်များခဲ့ပါတယ်။အဲ့ဒီသတင်းဟာနိုင်ငံတကာမီဒီယာတွေကပါဖော်ပြရတဲ့အထိဖြစ်ခဲ့ပြီး အလောင်းတွေဟာအခုချိန်ထိတရားကျော်ရှာတွေ့ထားခဲ့ပြီလို့သိရပါတယ်။တည်ဆုံးသူဘလောက်ထိရှိမယ်ဆိုတာခန့်မှန်းလို့မရနိုင်သလိုဖားကန်ဒေတာမှာလာရောက်ပြီးတော့အလုတ်လုတ်ကင်နေသူတွေနေရက်မသိနေစရာစရင်မရှိသူတွေဖြစ်တာကြောင့်တည်ဆုံးသူအရေးချက်ကိုခန့်မှန်းလို့မရဖြစ်နေပါတယ်။နာမည်နေရက်မဖော်ထုတ်နိုင်သေးသူတွေကိုစတင်ပြီးတော့ကြိုနေပြီးမကြခင်ကထုတ်ပြန်ထားတဲ့ Global Witness အစီရင်ခံစာကြောင့်ဖားကန်ဒေတာကိုနိုင်ငံတကာမီဒီယာတွေကစိတ်ဝင်စားနေချိန်မှာအခုလိုအများပြားတည်ဆုံးမှုဟာမီဒီယာတွေပေါ်မှာပြန့်နှံ့ခဲ့တာဖြစ်တယ်လို့မြန်မာသတင်းမီဒီယာသမားတဦးဖြစ်တဲ့ကိုစန်တာအောင်ကတုံ့သက်ပါတယ်
။နိုင်ငံတကာမီဒီယာတွေနဲ့ကြာတော့သူတို့အဓိကစိတ်ဝင်စားတာကြာတော့ဒါဒီကောချင်းဒီအတူပြောင်းများတာအဓိကအရာလို့ထင်တာပေါ့နော်။သူအရင်းရဖားကန်ပါလေခဏခဏအဲဒီဒီကောကြီးနေပေါ့ဖြစ်တယ်။ဒါဒီနောက်ကဒီကုမ္ပဏီရဲ့စံနှုန်းပြန်လာတဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာရောဒီတန်ရစံနှုန်းတိကျပါမမထင်နိုင်ဘူးမရှိနိုင်ဘူး။လုံးလုံးရနိုင်ဆိုလည်းတည်ပြီးသားမျှော်လင့်ပြီးသားဖြစ်တာပါနော်။ဒီနောက်ခုကဒီနေပြာ secret death law မှာ global witness ဖွင့်လို့ခေါ်တဲ့သူတို့ပြတ်တော့ထုတ်ပြန်ကြရတယ်ဒီနေရာပတ်သက်နေညာကြောက်စင်းနေရနေပြီးတော့ဒီရနေပြီးတော့ဘာဒီလိုတွေပြည်သူတွေအတွက်ပြန်ကျိုးရှိမယ်ဆိုတဲ့အပေါ်လည်းနိုင်ငံကဟိုစိတ်စားမှုဟိုလက်လို့ရှိနေလို့ပြောလို့ရတယ်။အကြောင်းအရာကတိုက်ဆိုင်ပြီးတော့အဲဒီတင်ရနိုင်ငံပြည်အောင်ပြန်နောင်အောင်လို့ယူဆတယ်ရဒီကနေတော့ချုပ်ပြီးတော့ရရပြန်စားတာနဲ့ပတ်သက်ပြီးတော့ကုမ္ပဏီရဘလောက်ထင်တာမနာပြအောင်လုပ်နေတယ်သူရဘလောက်ရပြီးဘူးရဘလောက်ဒီအလွယ်တန်းကလုပ်ပြီးတော့ဘောပန်ရှိသွားတယ်ဆိုတဲ့ဟာလေးတော့နောက်ခံတဲ့ကောင်းနေတယ်ရေးကြများတယ်လို့ထင်ပ
ါတယ်။ဒရင်းမီဒီယာသမားဦးစန်တအောင်ပြောဆိုသွားတာဖြစ်ပါတယ်။နောက်ဆုံးအစီရင်ခံခြင်းနဲ့ဒီဒီပတ်အတွင်းသတင်းဖော်ပြမှုတွေကတော့မဲစင်းနဲ့ပတ်သက်တဲ့နောက်ဆက်တွဲအကြောင်းအရာတွေချင်းပြည်နယ်ဟာခါမျိုးကပောက်ကွဲမှုနဲ့နေရပြန်ပြီးဖြစ်တဲ့မိုးညင်းဆစ်ဆောင်ဒေတာကန်တချို့အကြောင်းတွေကိုမြန်မြန်ဆန်ဆန်မီဒီယာတွေပေါ်မှာဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ
်။သတ္တရှင်တွေနားဆင်ခဲ့ရတာကတော့မြန်မာမီဒီယာမြင်ကွင်းကဏ္ဍဖြစ်ပါတယ်။ VOA မြန်မာပိုင်းကနေပုံထူးနေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍကိုတင်ဆက်ပေးမှာပါ။ဒေါအောင်ဆန်းစုကြည်ကသူဟာသမရအပေါ်ကနေမယ်လို့ပြောကြားလိုက်တာဟာမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာညှပ်ပြမှုကိုဖော်ပြလိုက်ခြင်းဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက် Carnegie Institute ကအာရှရဲ့ရအကြီးတန်းသုတေသီ Vikram Nehru ကပြောလိုက်ပါတယ်။ရွေးကောက်ပွဲလွန်မြန်မာနိုင်ငံအတွက်စိန်ခေါ်မှုတွေအကြောင်း Mr. Nehru နဲ့ဦးကျော်စန္ဒဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ရအောင်ပါရှင်။
မနက်ငယ်အထွေထွေရွေးကောက်ပွဲကတော့ချော့ချော့မွေ့မွေ့ပြီးဆုံးသွားပါပြီ။ကြံပဋိပက္ခလွန်နိုင်ငံတော်တော်များများတဲ့အများကြီးချော့ချော့မွေ့မွေ့ပြီးသွားတာကိုတွေ့ရပါတယ်။ဒါပေမဲ့မြန်မာပြည်သူတွေကစိတ်ဆက်သာမှုမရသေးပါဘူး။စက်ပြင်းမချနိုင်ကြသေးပါဘူး။အာဏာထွေဖို့အတွက်ဘယ်လိုအခက်အခဲတွေကြုံရအောင်မလဲဆိုတာကိုဒါစုတတင်းတင်းနဲ့စောင့်စားနေရတဲ့အချိန်ဖြစ်ပါတယ်။ဒီရေတိုးမှာတွေ့လာရမယ့်စိန်ခေါ်မှုတွေအများကြီးရှိနေသေးတယ်လို့ထင်ပါတယ်။မစ္စတာနီရူဘယ်လိုသဘောပါလဲခင်ဗျာဒီကိစ္စကို။
Well, first of all, remember that the transition period is going to be 3 to 4 months because first we have to have the new parliament.
ပထမဆုံးသိထားမှာကတော့အသွင်ကူးပြောင်းရေးဟာ3လကနေ4လထိကြာမြင့်မယ်ဆိုတာပါပဲ။လွတ်တော်သစ်ခေါ်ရမယ်။လွတ်တော်ဟောင်းကိုဖျက်သိမ်းရပါမယ်။ဒါကဇန်နဝါရီမှဖြစ်မှာပါ။သမရရွေးချယ်ဖို့လုပ်ရမယ်။နောက်ဆုံးမတ်လနှောင်း April အစောပိုင်းလောက်ကြာမှအစိုးရသည်တည်းရဲ့ပေါ်ပေါက်လာမှာဖြစ်ပါတယ်။ဆိုတော့အချိန်ကအကြာကြီးပါဒီကြားထဲမှာဖြစ်လာနိုင်တာတွေအများကြီးပါဒါပေမဲ့သမရဦးသိန်းစိန်ကဒေါန်ဆန်းစုကြည်ရဲ့အောင်မြင်မှုအတွေ့ချီးကျူးဂုဏ်ပြုတာဒေါန်ဆန်းစုကြည်ကဦးသိန်းစိန်ကာကြုတ်မင်းအွန်လိုင်းလွတ်တော်ဥက္ကဋ္ဌဦးရွှေမန်းတို့နဲ့တွေ့ဆုံဖို့ကမ်းလှမ်းတာတွေဟာသိပ်အားတက်စရာကောင်းပါတယ်စူပေါင်းဆုံးဖြတ်ကြရမယ့်ကိစ္စတွေအများကြီးရှိနေတဲ့အတွက်တစ်ခါမကပုံမှန်တွေ့ကြဖို့လိုမယ်လို့ထင်ပါတယ
်မြန်မာပြည်မှာဘာဖြစ်လို့လှောက်တော့ကြာလဲခင်ဗျာအနာလွှဲပြောင်းရေးတခြားပဋိပက္ခလုံနိုင်ငံတွေမှာကောဒီလိုပဲကြာမြင့်ခဲ့ပါသလား
I believe this is specific to Myanmar. You know, other countries have different rules and regulations and so forth. But I agree with you that so far,
ဒါရောမြန်မာနိုင်ငံမှာပဲထူးထူးခြားခြားဖြစ်နေတာပါ။တခြားနိုင်ငံတွေမှာတော့ကွဲပြားတဲ့ဥပဒေ၊နှိဥပဒေနဲ့ပါ။ဒါပေမဲ့အခုချိန်အထိချောချောမွေ့မွေ့ရှိနေတယ်ဆိုတာကျွန်တော်သဘောတူပါတယ်။1990ရုံးကဖြစ်သွားသလိုမဖြစ်ဘူး။နှစ်ဖက်စလုံးကစိတ်ကောင်းစေတနာနဲ့လှုပ်ဆောင်ကြဖို့တော့ကျွန်တော်တို့ဆောင်စားကြရမှာပါ။ကင်ကရပါတီကြီးရဲ့ခေါင်းဆောင်ဒေါ်ဆန်းစုကြည်အနေနဲ့လဲမင်ကုန်းတွေပြောတဲ့အခါမီဒီယာတွေကိုပြောတဲ့အခါအတုံးနှုံးတွေကိုစဉ်စဉ်ချင်းချင်းသုံးဖို့လဲတိတ်အရေးကြီးတယ်ထင်ပါတယ်။ပ
ပြည်သူတရက်လုံးလူနည်းစုတွေဗုဒ္ဓဘာသာဖုံးတော်ကြီးတွေစစ်တပ်ကလူတွေအားလုံးအကျုံးဝင်မဲ့အဆိုရဖြစ်မယ်ဆိုတာပြသဖို့လိုပါလိမ့်မယ်အဓိကပြဿနာတွေကိုယုံကြည်မှုရှိရှိအရေးချင်းပြည့်ပြည့်ဝဝနဲ့ဖြေရှင်းသွားနိုင်မယ်လို့လည်းလူတွေယုံကြည်စိတ်ချမှုရရှိဖို့အရေးကြီးပါတယ
်ဟုတ်ကဲ့ဒေါံဆန်းစုကြည်ရဲ့စကားအသုံးနှုန်းကိစ္စကိုမပြောခင်ကျွန်တော်တခုမေ့ချင်တာကအခုလိုအနာဖရက်ပြောင်းရေးကြံ့ကြာအောင်လှုပ်ထားတာဟာတမင်တကာရွေကျက်စီစီလှုပ်ထားတယ်လို့များမထင်နိုင်ဘူးလားခင်ဗျာတချို့ကအဲ့လိုစဉ်းစားနေကြတယ်တမင်တကာရွေကျက်စီနှစ်နှစ်ကိုယ်ကိုယ်လှုပ်ထားတယ်ဆိုပြီးတော့
Well it's something that is embedded in the constitution and therefore to some extent yes it is
ဒါဟာဖွဲ့စည်းပုံမှာကိုပါရှိနေတာပါဆိုတော့တနည်းအားဖြင့်တမင်လှုပ်ထားတာပါAmerican ပြည်တော်စုမှာလည်းကြားပါရယ်နိုဝင်ဘာမှာသမ္မတရွေးကောက်ပွဲလုပ်တယ်သမ္မတသက်အာဏာရယူဖို့အထိအစဉ်စဉ်လုပ်တာဇန်နဝါရီအထိကြာမြင့်တာပါပဲမြန်မာပြည်မှာတော့တည်တဲ့နည်းနည်းပူကြပါရယ်တစ်ဖက်ကကြည့်ရင်လည်းဒီလိုကြတာကောင်းပါတယ်တည်တဲ့အတိုင်းပါပဲမြန်မာပြည်မှာအတိုက်ခံဆိုတာနိုင်ငံရေးဆိုင်ဘီးရီးယားအဖို့ခံထားခဲ့ရတာဆယ်စုနှစ်6ခုရှိခဲ့ပါပြီဆိုတော့အောက်ချုပ်ရေးကိုလွှဲပြောင်းမရယူခင်လေးလာချင်းပြင်ဆင်ချင်းပို့ရတယ်လို့ယူဆနိုင်ပါတယ် NLD ဘက်ကလည်းဒီ3လကိုအကျိုးရှိရှိအသုံးချပြီးအာဏာလွှဲပြောင်းယူတဲ့အခါမှန်မှန်ကန်ကန်ဆုံးဖြတ်လုပ်ကင်လာနိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ Mr. Nehru အခုကနာခင်ဗျားပြောသွားတာကိုပြန်ကောက်အောင်မယ်ရှင်ဒေါအောင်ဆန်းစုကြည်ရဲ့စကားအသုံးနှုန်းစင်ရင်တင်တဲ့ strategy ဟုတ်ပါတယ်ဒေါအောင်ဆန်းစုကြည် above the president သူဟာသမ္မတအထက်ကနေမယ်လို့ပြောခဲ့ပါတယ်ဒါမပြောသင့်တဲ့စကားလို့ Mr. Nehru ထင်သလားချင်းစောနေမြားထင်သလားသူတို့မို့ဒီလိုပြောလိုက်လို့ဘယ်လိုထိခိုက်နိုင်မယ်ထင်ပါလဲပြောပါဦ
း Well the way she explained it was that she wanted to set a new tone of complete transparency
သူတို့ပြောလိုက်တာဟာလုံးဝအုတ်တုံပွင့်လင်းမြင်သာမှုရှိတယ်ဆိုတာကိုပြသလိုက်တဲ့သဘောကိုတွေ့ရပါတယ်သူဟာ80ရာခိုင်နှုန်းလောက်အနိုင်ရတဲ့ပါတီဥက္ကဋ္ဌဖြစ်ပေမဲ့တမရမဖြစ်နိုင်အောင်ဖွဲ့စည်းပုံကပိတ်ပင်ထားပါတယ်ဆိုတော့သူတလူပြောလိုက်တာဟာလက်ရှိဖွဲ့စည်းပုံဥပဒေဟာဘလောက်အတိတ်ပဲမရှိဘူးလဲဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ဒါကြောင့်သူဟာခေါင်းဆောင်ဖြစ်တယ်ခေါင်းဆောင်အဖြစ်ဆက်နေသွားမယ်ဆိုတာကိုလည်းပွင့်ပွင့်လင်းလင်းဖော်ထုတ်လိုက်တာဖြစ်ပါတယ်။အဲ့လိုပြောပြီးတဲ့နောက်ရှေ့ကိုဆက်ပြီးအလေးအနက်ပြောတင်တာကသူဟာလူဖွဲ့စည်းရဲ့အလွှာတိုင်းကိုကိုးစားပြုမယ်ဆိုတာအရေးချင်းရှိတဲ့သူတွေနဲ့ဖွဲ့စည်းဆောင်ရွက်သွားမယ်ဆိုတာတွေပြောတင်ပါတယ်။သူတယောက်တည်းလုပ်လို့မရနိုင်ပါဘူး။
နောက်ရေတို့စင်ခေါ်မှုတရက်ကတော့စစ်တပ်ကအခုလောလောဆယ်မှာကိုကချင်းပြည်နယ်ရှမ်းပြည်နယ်မှာထိုးစစ်တွေဆင်နွှဲကြစားဖြစ်ပါတယ်။ဒါဟာဘာကြောင့်လုပ်နေတာလဲ။ဖွဲ့စည်းပုံကလည်းပဲဒါတိုင်းပြည်အခြေအနေမတည်ငြိမ်ဘူးလို့စစ်တပ်ကယူဆခဲ့ရင်ကာချုပ်ကထိမ့်သိမ်းထားနိုင်တယ်လို့ပြဌာန်းပေးထားပါတယ်။ကိုကမှဒီနမူနာမျိုးသလိုလုပ်ပြခဲ့ပါပြီဆိုတော့အခုလောလောဆယ်ထိုးစစ်ဆင်နွှဲကြစားတွေကရောဒီစစ်တပ်အနေနဲ့တစုံတစ်ခုရည်ရွယ်ချက်နဲ့တမင်တကာလုပ်နေတာလားအကြောင်းပြဖို့ရမဲရှာဖို့လုပ်နေသလားဆိုတာလည်းတချို့ကတွေးကြပါတယ်မစ္စတာနေရူပဲလို့ထင်ပါတယ်ဒီအစားကို
The constitutional provisions are such that the military will continue to be a very important force in Myanmar and the fact that they will retain 25% of the seats in parliament
မြန်မာနိုင်ငံမှာစစ်တပ်ဟာတိတ်အရေးကြီးတဲ့အင်အားတရက်ဖြစ်ပါတယ်။လွတ်တော်မှာ25ရာခိုင်နှုန်းယူထားတယ်။ကာကွယ်ရေး၊နေဆက်ဒေသရေးရာနဲ့ပြည်ထရေးတို့ကိုစစ်တပ်ကယူထားပါတယ်။တိုင်းပြည်မှာတည်ငြိမ်ရေးပြဿနာရှိလာရင်စစ်တပ်ကထိန်းချုပ်နိုင်တယ်ဆိုပြီးဖွဲ့စည်းပုံမှာပြဋ္ဌာန်းထားပါတယ်။အခုရွေးကောက်ပွဲဆိုတာကဖြစ်စဉ်တစ်ခုလုံးရဲ့ပထမအဆင့်မှာဆက်လုပ်ရမယ့်ဟာတွေအများကြီးအဝေးကြီးရှိပါသေးတယ်။ဒီဖြစ်စဉ်တွေမှာစစ်တပ်ကလွှမ်းမိုးနေမှာပါသူတို့စိတ်ချလက်ချမဖြစ်နိုင်ဘူးဆိုရင်အချိန်မရေးဝင်ရောက်ထိမ့်သိမ့်နိုင်ပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်ဟာစစ်တပ်နဲ့တဟဇာတာဖြစ်အောင်ဆောင်ရွက်ဖို့တိတ်အရေးကြီးပါတယ်။စစ်တပ်ဟာလည်းဒေါအောင်ဆန်းစုကြည်လို NLD လိုပဲငြင်းငြင်းလိုချင်ပါတယ
်။ဟိုဒီညမှာကျွန်တော်စောစောမေခဲ့တဲ့မေခွန်းရဲ့အဓိကသိချင်တာကတော့အခုလိုလောလောဆယ်မှာထိုးစစ်တွေစီနေတာဘာရွေချက်လဲဆိုတာကိုစူးစမ်းနေတဲ့ဘောဖြစ်ပါတယ်မစ္စတာနေရူ။
Well, there are, I don't know the answer to exactly why they're doing that. There could be several reasons. It could be simply...
ဒီအတွက်အဖြေကိုကျွန်တော်တိတိကျကျဘာမှမသိပါဘူး။အကြောင်းမျိုးမျိုးရှိပါလိမ့်မယ်။တကယ်အောက်ခြေမှာပေါ်ပေါက်လာတဲ့အခြေအနေတွေကြောင့်လည်းဖြစ်နိုင်ပါတယ်။အရေးတကြီးတည်ထားမယ့်အချက်တစ်ခုကမြန်မာပြည်မှာဒေသဆိုင်ရာတက်မှုတိုင်းမှုတွေဟာသူတို့သဘောနဲ့သူတို့လွတ်လွတ်လပ်လပ်ဆုံးဖြတ်လှုပ်ဆောင်ကြတာလည်းအများကြီးပဲဆိုတဲ့အချက်ပါ။တိုင်းမှုတွေဟာသူတို့ငွေကြေးအင်အားနဲ့သူတို့ဝင်ငွေအရင်းမြစ်နဲ့သူတို့ပါဘဟုနဲ့အဆက်အသွယ်လည်းတိတ်မလွယ်လာပါဘူးဒီလိုပါပဲသူတို့သဘောနဲ့သူတို့ဆုံးဖြတ်ကြတာတွေရှိပါတယ်အချိန်ကြာမြင့်လာရင်တော့ဒါကိုလည်းပြောင်းလဲရမှာပါတစ်ချိန်တည်းမှာပဲအခုအချိန်ဟာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အတင်းအဆောင်မခံနိုင်တဲ့အချိန်ပါသ ိတ်အကဲဆက်တဲ့အချိန်မှာဒါကိုနှစ်ဖက်စလုံးကနားလေသဘောပေါက်ပြီးထိမ့်ထိမ့်တင်းတင်းလှုပ်ဆောင်ကြရမယ့်အချိန်လေးဖြစ်ပါတယ
်။ဟုတ်ကဲ့ရေရှည်စင်ထော်မှုတွေကမေကွန်းတစ်ခုကိုလည်းမြင်ချင်ပါတယ်။ရေရှည်မှာအခုလောလောဆယ်ဖွဲ့စည်းပုံအရအနိုင်ရတဲ့အတိုက်ခံပါတီကအနာရွှဲပြောင်းရယူသည့်တိုင်အောင်စစ်တပ်ဟာဥထုပ်ရေးရန်တရမှနေရာတော်တော်များများကြီးစိုးထားမှာဖြစ်ပါတယ်ကျွန်တော်တို့အစောတုန်းကဆွေးနွေးခဲ့သလိုဆိုတော့စစ်တပ်ဟာဒီလိုလွှမ်းမိုးမှုကတဖြည်းဖြည်းနောက်ဆုတ်သွားအောင်ဆောင်ရွက်ဖို့ကိစ္စ NLD အနေနဲ့နိုင်ငံမှာလွယ်လင်းတကူဆောင်ရွက်ဖို့ဖြစ်နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာ
I think it will take time the military is going to have to feel comfortable that they're in
အချင်းယူရလိမ့်မယ်ထင်ပါတယ်စစ်တပ်အနေနဲ့စိတ်ချလက်ချဖြစ်ဖို့လိုအပ်ပါတယ်အယက်သားအစိုးရဟာသူတို့စစ်တပ်အကျိုးကိုကာကွယ်လိမ့်မယ်ဆိုတာယုံကြည်သွားဖို့လိုပါတယ်နိုင်ငံတော်ဘတ်ဂျက်မှာစစ်တပ်အတွက်ခွဲဝေပေးမှုကိုအနီးကပ်စောင့်ကြည့်ပါလိမ့်မယ်။တိုင်းပြည်ရဲ့နေမီတည်တံ့ခိုင်မြဲရေးအချုပ်အခြာအာဏာကာကွယ်ရေးကိုသူတို့ပဲလုပ်နိုင်တယ်လို့စစ်တပ်ကခံယူလာတာပါ။ဆိုတော့နိုင်ငံရေးတည်ငြိမ်မှုစီးပွားရေးတည်ငြိမ်မှုတွေတိုးတက်ဖွံ့ဖြိုးလာအောင်လှုပ်လာနိုင်တဲ့အမျှစစ်တပ်ရဲ့အခန်းကဏ္ဍတဖြည်းဖြည်းလျော့နေသွားလိမ့်မယ်လို့ယူဆပါရယ်
။ဒါပေမဲ့မြန်မာနိုင်ငံမှာအခုခါမှာဘယ်တိုင်းရင်းသားအင်အားစုကမှခွဲထွက်မဲ့စကားကိုမပြောကြပါဘူး။ပြည်ထောင်စုပြိုကွဲရေးဆိုတာလည်းပဲစဉ်းစားစရာမလိုတော့ဘူး။ဒါကိုစိုးရိမ်နေတယ်ဆိုတာလည်းပဲအခြေအမြင့်မရှိတဲ့စိုးရိမ်မှုဟာမြန်မာပြည်သူတွေသာမကသုံးသပ်သူတွေကလည်းပဲဒီတိုင်းပဲပြောနေကြပါပြီ။ဒါကိုမှဒီပြည်ထောင်စုပြိုကွဲမှာစိုးရိမ်လို့ငါတို့ဆက်လက်ပြီးရှိနေမယ်ဆိုတာကတော့သက်သက်မဲ့တာအာဏာယူထားခြင်းလို့ရမဲရှာတာအကြောင်းပြတာဆိုပြီးတော့လည်းလူတွေကသုံးသပ်ကြပါတယ်။ဒါကဘာပြောချင်ပါလဲကြော
Well, it's one good reason why, according to me, a very high priority for Aung San Suu Kyi and the NLD.
ကျွန်တော်သဘောပြောရရင်တော့ဒီအချက်မှာကောင်းတာတစ်ခုကဒေါ်အောင်ဆန်းစုကြည်အနေနဲ့အပြစ်ခတ်ရစဲရေးငြိမ်းချမ်းရေးစစ်ဆေးမှုကိုအရှိန်မပြတ်ဆက်လုပ်ဖို့ကိစ္စစစ်မှန်တဲ့သဘောတူညီချက်ပြည်လုံးကျွတ်အကျုံးဝင်တဲ့အပြစ်ရစဲရေးသဘောတူညီချက်ဖြစ်အောင်ဆက်လက်ဆောင်ရွက်ရမယ်ဆိုတာကိုထိတ်တန့်ဦးစားပေးလှုံ့ဆော်ရရမယ်ဆိုတဲ့အချက်ပါပဲ။အဲ့ဒီကတဆင်ရေရှည်တည်တဲ့ခိုင်မြဲစေမဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဗဟုအစိုးရနဲ့တိုင်းရင်းသားတွေအကြားရရှိအောင်အစောတလင်ဆက်လက်လှုပ်ဆောင်ရပါလိမ့်မယ်။ဒါကိုလှုပ်ဆောင်ရမှာစစ်တပ်ကိုလည်းပါဝင်စေဖို့လိုအပ်ပါတယ်။စစ်တပ်ဟာဒီကိစ္စမှာတိတ်အရေးကြီးပါတယ်။အစိုးရအသည့်အတွက်ဒီကိစ္စဟာအရေးကြီးဆုံးပါ။ဒါကိုမလုပ်နိုင်ရင်တိုးတက်ဖွံ့ဖြိုးမှုတိတ်ရှိလာနိုင်မှာမဟုတ်ပါဘူး။ဒါရီပြည်လင်မှပြည်သူလူထုဘဝအခက်အခဲတွေပြေလျော်ပြီးတိုင်းပြည်လည်းဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ်။
ကျောဇနာရဲ့မြမအရေးတုံးသက်ချက်ကိုနားဆင်ခဲ့ရပါရှင်။ခုတော့လာမယ့်စနေနေ့ည9:00နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာပါရီဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါ
။ဒရရှင်များရှင်။ရွေးကောက်ပွဲမှာအနိုင်ရထားတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်အဖြစ်ဒေါ်ဆန်းစုကြည်ဟာအစိုးရတစ်ကိုဦးဆောင်မှုရှိနေပါတယ်။အခြေခံဥပဒေအရသမ္မတဖြစ်ခွင့်မရှိပေမဲ့သမ္မတအထက်ကတာဝန်ယူမယ်လို့ပြောထားတဲ့ဒေါ်ဆန်းစုကြည်ကိုတိုင်းပြည်ခေါင်းဆောင်အဖြစ်တော်ရရှင်တို့အနေနဲ့ဘလိုယာရုတာဝန်မျိုးကိုယူဆခြင်းကြပါသလဲလက်ရှိနိုင်ငံရေးအခြေအနေအရဘလိုယာရုတာဝန်မျိုးကအသင့်တော်ဆုံးဖြစ်နိုင်မယ်လို့ထင်ကြပါသလဲဆိုတာကိုတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်12923821554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာVOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြည်းဖြည်းအသံဖိုင်နဲ့ပဲဖြည်းဖြည်း VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA American အသံရဲ့ဒါရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပြီးတော့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့မြန်မာတခွင်ကဏ္ဍအလဲပါမြန်မာနိုင်ငံကပွဲစည်းတန်းတွေမှာတွေ့ရတတ်တဲ့မီးရောင်စုံနဲ့ခြားရဟတ်တွေလက်ပတ်နေအောင်ရဟတ်လုပ်သားတွေကဟန်ချက်ညီညီနဲ့အားသုံးပြီးတော့လဲ့ပေးကြရပါတယ်လူတွေပျော်နိုင်ဖို့အနေရကြကအလုံးလုံးနေကြရတဲ့ရဟတ်လုပ်သားတွေအကြောင်းကို VOA ရန်ကုန်သတင်းထောက်ကိုကောင်းစဟိန်နဲ့အတူမြန်မာတခွင်အစီအစဉ်ကနေလေ့လာကြည့်ကြရအောင်ပါ
မြန်မာနိုင်ငံမှာဆက်နလာယာတီပွဲတော်တွေအပါအဝင်ယာတီပွဲတော်တွေကိုနေရာဒေသအလိုက်ပြပွဲရှင်ပွဲတွေနဲ့ကျင်းပလေရှိကြပါတယ်။အဲ့ဒီလိုပွဲတော်ရက်တွေမှာဆိုရင်မွန်ပွဲတရေစာမြို့သူရောင်းချတဲ့ပွဲစည်းတန်းတွေအငိမ့်ပွဲဆက်ပွဲတွေနဲ့ခလီယောလူကြီးတွေအတွက်ပါပျော်ရွှင်စရာဖြစ်ပါတယ်။ဒ တော်တော်များများအတွက်ကတော့ဖွဲ့စည်းတယ်လို့ပြောလိုက်ရင်ဖြင့်ခြားရဟတ်တကိုပြင်းမြင်ကြပါတယ်။တချို့ပွဲစည်းလျှောက်ကြတဲ့ကလေးတွေရောလူကြီးတွေအနေနဲ့ခြားရဟတ်စီရတော့မှပွဲစည်းလာရတာပြည်စုံတယ်လို့ခံယူကြပါတယ်။ဒီမှာနိုင်ငံပွဲစည်းထဲမှာမြင်တွေ့ရတဲ့ခြားရဟတ်တွေဟာတခြားနိုင်ငံကရဟတ်တွေနဲ့တော်တော်ကြီးကိုကွာပါတယ်။လူတွေရဲ့ခွင့်အားကိုအသုံးပြုပြီးရဟတ်လေအောင်လုပ်ကြရတာဖြစ်ပြီးခြားရဟတ်တခုလည်းပဲဖို့လုံသားအနည်းဆုံးအယောက်20လောက်ဖွဲလိုက်တညီလက်ညီလောက်ကြရတာဖြစ်ပါတယ်ဒီလူသားတွေဟာဖျားပွဲရာသီပွဲတော်တွေရှိတဲ့အရက်တွေလှည့်လည်ပြီးညစီရဟတ်လက်ငွမ်းစာရှာကြသူတွေပဲဖြစ်ကြပါတယ်ညနေ 9:00 နာရီနေဝင်ဆောင်ကြီးလောက်မှာစားကြတဲ့သူတို့ရဲ့အလုပ်ချိန်စတင်ကနေပွဲစည်းအသင်းကြီးအထိခြားရဟတ်လက်ပဲနေဖို့တညီလက်ညီလောက်ကြရတာပါအရက်ဒေသနေရာတီတီကိုလှည့်လည်သွားလာနေကြရပြီးညဘက်အလုပ်လုပ်နေပါနာနေ့တတူဘဝလောက်ကနေရတဲ့အပေါ်စင်းကြီးစရာလေးတွေရှိတယ်လို့ပြရှင်စရာလေးတွေလည်းရှိတယ်လို့ရဟတ်လုံသားကိုစုံမင်းလက်ကပြောပါရယ
်ဒီထဲမှာအဲ့ဒီကျွန်တော်ဒီရဟတ်ကြီးဆင်းပြီးပါပြီဆိုရင်ဘလို့နေလို့ရပါရယ်အခုလို့လက်ရမဲ့အချိန်ညဘက်အဲညဘက်ဆိုရင်တော့ညနေတောင်း 9:00 နာရီခွဲလောက်ကနေပြီးတော့เนาะ 9:00 နာရီခွဲ 6:00 နာရီလောက်ကနေပြီးတော့ကျွန်တော်တို့အချိန်ပေးရတယ်အဲ့အချိန်ကသူအလုပ်ချိန်သူပိုင်တယ်ကျန်တဲ့အချိန်မိုးလင်းတာနဲ့ကျွန်တော်တို့ပိုင်တယ်ရဲတိတ်သွားပြီဆိုတာနဲ့ကကျွန်တော်တို့ပိုင်တယ်အဲ့ဒီအချိန်က10ရက်ဝင်10ရက်ပွဲစလုံးနေခင်းမှာကျွန်တော်တို့တနေကုန်ပိုင်တယ်ညဘက်ကျတော့နိုင်ပိုင်းသူတို့ပိုင်တယ်အဲ့လိုမျိုးဒါအခုဆိုရင်ကျွန်တော်အခုဒုညကျတော့ကျွန်တော်မပိုင်တော့ဘူးအဲ့လိုဖြတ်ရမယ်ရွှေ့ရမယ်ပြောင်းရမယ်ကိုရောက်ရင်ပြည်သိတာညမကတရေတော့အဲ့ရန်စင်အဲ့လိုမျိုးလုပ်ရတယ်ဒါပေမဲ့အဲ့ဟိုဝါရမယ်ကျမလည်းဒီလိုပေါ့နော်အနေအားအစ်စ်ဆိုလည်းအစ်စ်ပေါ့ပျော်တဲ့လူလည်းရှိသလိုသိညတဲ့ဟာလည်းရှိတော့ဘူးပျော်တာလည်းရှိသူလက်ညတာရှိ
ရဟတ်အိမ်တွေမှာတင်ထားတဲ့လူပြေးတာနဲ့ရဟတ်လုံသားဆရာလောက်ကရဟတ်ဘော်ဒီရောက်အောင်တက်ရပါတယ်။ပြီးမှအဲ့ဒီဆရာဝင်းနဲ့ channel မှာနေပြီးရဟတ်ကိုလက်ရတာပါ။ရှက်မယ်ဆိုရင်လည်းလူ3ရောက်လောက်ကရဟတ်အိမ်မှာခိုးလိုက်သွားပြီးနောက်တစ်ဖွဲ့ကအနောက်ကအိမ်တွေကိုဆွဲရရပါတယ်။အစားအစုံလူသားတွေရဲ့ခွင့်အားနဲ့ပဲလှုပ်ဆောင်သွားရတာပါ။သူတို့ရဲ့အလုပ်ဟာမလွယ်လာသလိုအန္တရာယ်လည်းအလွန်များလာပါတယ်။ဒါပေမဲ့သူတို့ကတော့ခုချိန်ထိထားမှကြီးမမထိခိုက်မှုမရှိသေးဘူးလို့ဆိုကြပါတယ်။ခြားနိုင်ငံကခြားရဟတ်တွေလိုဆက်ရနေရတယ်မပါပဲလှူသားတွေခွန်အားနဲ့လည်းပဲကြတာမို့မြန်မာနိုင်ငံကခြားရဟတ်တွေဟာအင်မတန်ထူးခြားတယ်လို့ပြောလို့ရပါတယ်အခကျင်းဝင်ပြီးလာစီးတဲ့သူတွေဘက်ကခံစားမှုကိုတော့ရဟတ်လာစီးတယ်မရှုံးလက်ကအခုလိုပြောပါတယ်ဒီရဟတ်လူသားတွေဟာဆိုရင်မိသားစုနဲ့ခွဲခွာပြီးနေတကာအရက်တကာလှည့်အလလုံးနေရတဲ့အတွက်ကိုသားရင်းချလိုပဲခွဲခွဲခြားခြားမရှိပဲအားလုံးကိုတပြေးတညီနဲ့ဆက်ဆက်နေလို့ရဟတ်လုံငန်းပိုင်ရှင်တော်တန်တန်ထေးကပြောပါရယ
်အနေကတော့ကိုရှိရောက်လာတဲ့ကိုသားသမီးလိုပဲသဘောထားတယ်ဟုတ်လားကျောင်းသားလည်းသားရင်းရသားလည်းသားအမျိုးလဲပါတာပဲကိုမျိုးလဲပါတယ်မျိုးသားရဲ့မျိုးတွေလည်းပါတယ်ဒါပေမဲ့ဒဇိန်းတွေလည်းပါတယ်ဒါပေမဲ့ဘလူ့အမခွဲခွဲခြားခြားတော့မရှိဘူးအကုန်လုံးတသားတည်းပဲတယောက်ကိုဒါကျွေးရင်ဒါကျွေးလိုက်တာတယောက်ကိုဒါပေးရင်ပေးလိုက်တာခွဲခွဲခြားခြားတော့မဆက်ဆံဘူးအဲ့လိုစိတ်တော်ထားတယ်သူတို့ကသာမိဘတွေကိုရမလာလို့ရတယ်လေအခုချိန်မှာကိုကကိုမိသူတို့မိပါတယ်လေအဲ့တော့ကောင်းတာဆိုးတာကိုပဲဝေမှန်ရတာပေါ့သူနဲ့ဆုံးမရတာပေါ့ဘောက်ပ
ါရဟတ်လူသားတွေအနေနဲ့အနေရကင်းအောင်အလုပ်ချိန်အတွင်းအရက်သေးစားနဲ့အသားကြီး၅ကြီးတောက်စားတာမျိုးတွေမပြုလုပ်ဖို့စီကဲတွေထားရှိပါတယ
်နေ့နေ့ကြာလို့ရှင်အန်တီတို့က၄နာရီ၃နာရီရောက်တယ်ပေါ့တော်တော်ရသူတို့၄နာရီသမင်းစားပြီးသမင်းစားပြီးတော့ဆိုရင်ရဟတ်အောက်ကိုရောက်ရတယ်ရောက်ပြီးလို့ရှင်အန်တီရဒီမှာတစ်ဖက်ရွေးမြှောက်ရတယ်မိုးရနေထုံးနဲ့ပန်းထုံးတယ်သူတို့ရဲလှဲ့တော့မယ်ဆိုရင်9နိုင်သက်ဆလဲ့တော့မယ်ဆိုရင်ပွဲကိုကြောရတယ်ဘလောက်ပါပဲပြီးတော့ရက်သေးစာမတောက်ရဘူးဒီရတော့လက်သက်မခံရက်သေးစာတွေပါရတယ်လေချီလေးချောင်းသားမစားအောင်မဲသားရဲ့ဝသားတို့တော့ဒီမြင့်သေးချောင်းသားပေါ့အဲ့ဒါမစားအောင်အန်တီကလည်းမစားဘူးအလုပ်သမားကလည်းမကြွေးဘူးသူတို့လည်းစားလို့မရ
ဒီရဟတ်လို့တော့အများစုကလူငယ်တွေဖြစ်ကြပြီးသူတို့အတွက်ပျော်ရွှင်မှုဆိုတော့အလုပ်ထဲမှာပဲရှိကြတာပါ
ဒီလုပ်ငန်းကဘယ်လိုလဲဆိုတော့လူငယ်လူလည်းပိုင်းပျော်တယ်လူငယ်လူလည်းပိုင်းပျော်တယ်ဆိုတာနေရာအနှံ့ကိုသွားပြီးတော့ဟုတ်ကဲ့နေရာအနှံ့ကိုသွားပြီးတော့ရဲလောက်အကင်ရတာဆိုတော့နေရာပေါင်းစုံကလူကိုတွေ့ရတယ်မြင်ရတယ်ပြီးတော့သူတို့တင်းတက်တဲ့အရာဆိုရင်လည်းဘယ်လိုပုံစံမျိုးနဲ့လောက်ရမယ်ဆိုတာလည်းအချိန်မရွေးရားနိုင်တယ်အချိန်မရွေးလည်းပြောသလိုလည်းဖြစ်တယ်အဲဒါကြောင့်မလို့ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့ကိုရေးကိုတာပေါ့နော်လူငယ်ပိုင်းရဲ့စိတ်ကအဲဒါတခုတော့ရှိတယ်ကျွန်တော်အဲ့ဒါတော့ကျင်းနေပြောနိုင်တယ်ကျွန်တော်အပောင်ဝင်ပေါ့နော်ကျွန်တော်လည်းဒါလိုက်တာနေမှ၆နှစ်ရှိပါပြီဟိုဟာကွဲသေးလောကမှာဒီကြီးသားထားတာမှအစပေါ့ဗျာကွဲသေးမှလည်းတွေ့တယ်ပြီးတော့နေရာတွေကရက်ွက်လိုက်ပေါ့နော်ရက်ွက်တွေပါဝင်နေပြီရက်ွက်တွေမှလည်းရက်ွက်ကလာပြီးရဲ့ကော
ောင်မလေးတွေပေါ့နော်အဲ့လိုမျိုးလည်းကြုံရတယ်ပြီးတော့ဖျားပွဲရင်မှာမမတွေလာတဲ့တနေ့ရေးရလာပြီးတော့သိွားတဲ့ပွဲသေးလာွားတဲ့ကောင်မလေးတွေအဲ့လိုမျိုးလည်းပါတယ်အဲ့လိုမျိုးတွေလည်းကြုံခဲ့ဘူးတာပေါ့နော်ဒါမဲ့ဒါတွေကဘယ်လိုလဲဆိုခဏစိတ်ပါခဏပဲကြော်ရှင်မှုရခဲ့တယ်
သူတို့အလောက်ကအန္တရာယ်များတယ်လို့သိမမြင်ကြတဲ့ရဟဲလုပ်သားတွေဟာသူတို့ရဲ့ခွင့်အားကိုအသုံးယူပြီးဝမ်းစာလဲရှာရင်းရဟဲလာစီးတဲ့လူတွေအန္တရာယ်ကင်းကင်းနဲ့ပျော်ရွှင်အောင်လွတ်ဆုံးပေးရတဲ့အတွက်အားရကြီးနေကြပါလေခင်ဗျာ
မြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင် VOA ကနေခုအသံလွှင့်နေတဲ့တနအိစာအစီအစဉ်အားလုံးကိုအစီအစဉ်ပြည်ပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့17နာရီအထိပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါမနက်ဖြန်ကြာရပရင်နဲ့မနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာပါလိုင်းတုံမီတာ30 40 48 50တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းတန်လွင်စီစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုကျော်သိန်းကပြောပြပေးပါအောင်ရှင်
ရုရှားတပ်လေယာဉ်ကိုတူရကီကပစ်ချလိုက်တာဟာကြိုတင်စီစဉ်ထားတဲ့ရန်စားမှုတစ်ခုဖြစ်ပုံရပြီးရုရှားအနေနဲ့ကတော့တူရကီနဲ့ဆစ်ဖြစ်မှာမဟုတ်ဘူးလို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဗရော့ဖ်ကဒီကနေ့ပြောပါတယ်။ဒီဖြစ်ရကြောင့်တူရကီနဲ့ဆက်ဆံရေးကိုရုရှားအနေနဲ့ပြန်စဉ်းစားဖို့ဖြစ်လာတယ်လို့လက်ဗရော့ဖ်ကပြောပါတယ်။ဒီကနေ့တူရကီနိုင်ငံကိုသွားဖို့စီစဉ်ထားတာကိုသူကပယ်ဖျက်လိုက်ပေမဲ့တူရကီနိုင်ငံသားရေးဝန်ကြီးနဲ့ဆက်သွယ်ပြောဆိုပြီးလာမယ့်ရက်တွေအတွင်းတွေ့ကြဖို့သဘောတူထားကြပါတယ်။တူရကီအနေနဲ့မိတ်ဆွေအင်နီချင်းရုရှားနိုင်ငံနဲ့ဆက်ဆံရေးအဆင်မပြေဖြစ်ဖို့ရည်ရွယ်ချက်မရှိပါဘူးလို့တူရကီနိုင်ငံသားဝန်ကြီးအာမက်ဒါဗူဒူဂလူကဒီကနေ့လွှတ်တော်အမတ်တွေကိုပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းအကြားအကြမ်းဖက်တိုက်ခိုက်မှုတွေဆက်ဖြစ်နေတာဟာထိန်းချုပ်မရနိုင်တော့တဲ့အခြေအနေရောက်သွားနိုင်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတတိပြလိုက်ပါတယ်။အဲ့ဒီဒေသကိုသွားပြီးနှစ်ဖက်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မစ္စတာကယ်ရီကအဲ့ဒီလိုပြောတာပါ။တင်းမာမှုကိုရှင်းချဖို့နဲ့နိုင်ငံရှင်တွဲနေထိုင်ရေးအဖြစ်အပေါ်စစ်မှန်တဲ့တန်တိထံကိုတက်တည်ပြကြဖို့အစ္စရေးနဲ့ပါလက်စတိုင်းတို့ကိုအမေရိကန်ပြည်ထောင်စုကအားပေးတိုက်တွန်းထားတယ်လို့မစ္စတာဂယ်ရီကဒီကနေ့ဘော့စတွန်ကိုပြန်သွားပြီးတဲ့နောက်ပြောပါတယ်။တာလီဘန်တွေတစားကန်ဖြစ်ဖန်ထားတဲ့စစ်သား16ယောက်နဲ့နိုင်ငံသား2ယောက်ကိုကယ်တင်ရေးအာဖဂန်နစ္စတန်မြောက်ပိုင်းမှာစစ်ဆင်ရေးတစ်ခုလုပ်နေပြီလို့အာဖဂန်အနာပိုင်တွေကဒီကနေ့ပြောပါတယ်။အဲ့ဒီလူတွေစီးသွားတဲ့ရဟတ်ရင်ဟာစစ်သွေးကြွတွေထိန်းချုပ်ထားတဲ့ဒေသမှာဆက်ချုပ်ရင်းလို့ဆင်းလိုက်ရပြီးတဲ့နောက်တာလီဘန်တွေကဖမ်းသွားတာပါ။ပြပပုဂ္ဂလိကကုမ္ပဏီတစ်ခုကပိုင်တဲ့ MI17 ရဟတ်ယာဉ်ဟာမြောက်ပိုင်းမာဇာအီရှရစ်မြို့ကနေဖာယက်ပြည်နယ်ကိုသွားနေတာလို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဒေါ်လက်ဝါဇီရီက VOA ကိုပြောပါတယ်ဆက်ချိုရင်ပြီးပြဿနာတက်တာကြောင့်ပက်စတွန်ခော့ခဲမှာပိုင်လော့ကအရေးပေါ်ဆင်းသက်လိုက်ရတာလို့ပြောပါတယ်တာလီဘန်လက်နက်ကင်တွေကရဟတ်ယာဉ်ကိုဝိုင်းလိုက်တာကြောင့်တနက်ပစ်ခတ်မှုဖြစ်ပြီးအာဖဂန်စစ်သား2ယောက်နဲ့ရဟတ်ယာဉ်ပေါင်းဖော်ဝင်တဦးသေဆုံးပြီးတဲ့နောက်စစ်သွေးကြွတွေကရဟတ်ယာဉ်ပေါ်မှာပါတဲ့လူ18ယောက်ကိုဖမ်းသွားတာပါအိန္ဒိယထိန်းချုပ်တဲ့ကက်ရှမီးယားဒေသကတပ်စခန်းတစ်ခုကိုလက်နက်ကင်အများပြားဒီကနေ့ဝင်တိုက်တာမှာလက်နက်ကင်3ဦးနဲ့နောက်ထပ်လူ1ယောက်ထဲမှနေတည်ဆုံသွားတယ်လို့အိန္ဒိယစစ်တပ်နဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနဲ့ပါကစ္စတန်ပိုင်းနဲ့ကြားကလက်နက်အပြည့်စုံနဲ့စောင့်ကြပ်နေတဲ့နေဆန္ဒမှာလက်နက်ကင်တွေကတနက်တွေလက်ပစ်ဗုံးတွေတုံးပြီးတိုက်ခတ်ကြတာလို့တာဝန်ရှိသူတွေကပြောပါတယ်။ပထမတိုက်ခတ်မှုပြီးတဲ့နောက်ဖြစ်တဲ့6နာရီကြာတိုက်ပွဲမှာလက်နက်ကင်3ဦးနဲ့အရသား2ဦးတည်ဆုံတယ်လို့အကြီးအကဲတာဝန်ရှိသူတူကပြောပါတယ်။အိန္ဒိယစစ်သား1ယောက်ထဏ်ရာရတယ်လို့လည်းဆိုပါတယ်။ပိုယမ်မင်းကြီးဖရန်စစ်စာအာဖရိကဒေတာပထမဆုံးတရားဝင်ခီးစဉ်တစ်ခုကိုဒီကနေ့မှပဲစတင်လိုက်ပြီးကင်ညာ၊ယူဂန်ဒါနဲ့ဗဟုအာဖရိကသမ္မတနိုင်ငံတွေကိုသွားဖို့အစီအစဉ်ထားပါတယ်။ကင်ညာနိုင်ငံနာရိုဘီမြို့တော်ကိုဒီကနေ့ရောက်သွားပြီးတဲ့နောက်သမ္မတဦးဟူရူကန်ညက်တာနဲ့တန်တမန်တွေကိုနိုင်ငံတော်ဧကရာမှာတွေ့ဆုံဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုရှီကာဂိုမြို့မှာ2014ခုနှစ်ကလူမဲတဦးကိုလူဖြိုရက်တပ်ဖွဲ့ဝင်တဦးကတနက်နေ့ပြစ်တာကိုရိုက်ယူထားတဲ့ဗီဒီယိုတစ်ခုထွက်လာပြီးတဲ့နောက်ရာဇမှုကျူးလွန်တဲ့ဘယ်လိုလိုရဲ့မျိုးကိုမှတီးခံမှာမဟုတ်ဘူးလို့ရှီကာဂိုရက်တပ်ဖွဲ့ကပြောပါတယ်။လူတွေအနေနဲ့ဒေါ်သထွက်ခွင့်ဆန္ဒပြခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိပေမဲ့ရာဇဝတ်လုပ်ရမျိုးကျူးလွန်ခွင့်တော့မရှိဘူးလို့ရဲတပ်ဖွဲ့အကြီးအကဲဂယ်ရီမက်ကတီကအင်ကာနီသတင်းစာရှင်းလင်းပွဲမှာပြောပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့နက်ရှ်ဗန်ကယ်လီဖြစ်ပါတယ်။ VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းတိုမီတာ24 kHz 13.33 ည၊လိုင်းတိုမီတာ32 kHz 63.5နဲ့လိုင်းတိုမီတာ40 kHz 9430တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ကျမနန်းလောက်ပါ
This program has come to you from the Voice of America, Washington.